Welcome to the Voice of America in Burmese.
မင်္ဂလာနားခင်ပါတော်တာရှင်မြေခင်ဗျာ VOA American တာမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဩဂုတ်လ14ရက်တောက်ကြံနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ client meter 32 40 49ကနေဖားယူနားဆင်နိုင်ပါတယ်။ကျွန်တော်ဆံမိုးပြီပါ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ခင်ဗျာ။အခုမနက်ခင်းအစီအစဉ်တွေကိုပြောပြပေးပါဦးခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုမောက်ခွန်ညိုနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ရုပ်နိုင်ငံရှင်းမြောက်ပိုင်းကကိုလုံရုံတလုံးပေါက်ကဲမှုမှာတေဆုံးသူ50ထဲမှာရှိပါပြီ။ဒီခိုင်မျိုးပါတီကောင်းဆောင်ပေါင်းအပြောင်းလဲဖြစ်ရမှာရက်တက်ဖွဲ့ဝင်တွေပါဝင်နေဆိုတာကြောင့်စိုးရိမ်နေကြောင်းရန်ကုန်မြို့ပြည်ထောင်စုတိုင်းကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေမှာပတ်သက်သူတွေကိုတန်ခတ်ရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်2ဦးကအာဏာရေးဝန်ကြီးစီစာရေးသားတောင်းဆိုလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေအကြီးအကဲအပြီးနားဆင်ကြရမယ့်သတင်းတွေတွေမှာဆိုရင်တော့
Sherman continues to be the speaker of the lower house.He continues to be a member of parliament from his constituency.
မြန်မာနိုင်ငံရဲ့အာဏာရပါတီခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်ပြီးတော့ Washington အခြေစိုက် Carnegie Endowment for International Peace အဖွဲ့ရဲ့အစီအမင်းအရာရှိတဦးရဲ့တုံ့သက်ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်။မြန်မာနိုင်ငံရေးရှုပ်ထွေးမှုဖြစ်ပွားနေချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်ကိုဖျက်သိမ်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတကတရင်သားလက်နက်ကိုင်အဖွဲ့တွေကိုပြည်လုံးအပြစ်ခတ်ရစေးစာချုပ်ချုပ်ဖို့အတွက်ဖိတ်ခေါ်လိုက်ပြီမဲ့တိုင်းရင်းသားတွေဘက်ကတော့မဖြစ်နိုင်သေးဘူးလို့ပြောလိုက်တဲ့အကြောင်းမြန်မာနိုင်ငံတကွန်းတွေ့ကြုံနေရတဲ့ရေဘေးနဲ့ပတ်သက်တဲ့ကိစ္စတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒါအပြင်အမေရိကန်နောက်ပိုင်းမှာဆိုရင်လည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ
်။ဒီနိုင်ငံရှိမြောက်ပိုင်းတင်ကျင်းစိတ်ကံမျိုးကဘေးရန်တွေဖြစ်စီတဲ့ပစ္စည်းတွေတူလောင်ထားတဲ့ကုန်လောင်ရုံတစ်ခုမှာဗိုလ်ဒူးနဲ့နှောင်းပိုင်းကကြီးမားတဲ့ပေါက်ကွဲမှုတွေစတိုက်ဖြစ်တာကြောင့်မီးရဲတမ18ဦးအပါအဝင်လူ50ထဲမှနေတည်ဆုံသွားပါတယ်။ကြီးမားတဲ့မီးတော့ကြီးတွေနဲ့အနီးနားကအထက်မြင့်အဆောက်အဦးတွေကိုတော့ကျော်လွန်နေတဲ့မှုဝင့်ပုံမီးကိုလုံးထွက်လာတာကိုပုံတွေနဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဒါ့အပြင်ပေါက်ကွဲမှုတွေဖြစ်တဲ့နေရာနဲ့ကီလိုမီတာတော်ဝေးတဲ့နေရာကဒေသခံတွေရဲ့အနာအထိကြီးမားတဲ့လှုပ်ခါမှုဖြစ်ခဲ့ပါတယ်။လူ900ဒဏ်ရာရပြီးအဲ့ဒီအထက်က18ယောက်ဟာပြင်းထန်တယ်လို့တရုတ်နိုင်ငံမှသတင်းဌာနကပြောပါတယ်။တည်ဆုံဒဏ်ရာရသူအများစုဟာအနာကလူနေရပ်ကွက်တွေမှာနေကြတဲ့ရွှေပြောင်းလူသားတွေဖြစ်တယ်လို့စင်ဝါသတင်းဌာနကပြောပါတယ်။ပျောက်ဆုံးနေသူတွေကိုရေးပေါ်လူသားတွေကဆက်ပြီးရှာနေကြပါတယ်။နျူကလ িয়ার နဲ့ဇီဝဓာတုပစ္စည်းတွေကိုကင်ပယ်လုံဆောင်တာမှာအတွေ့အကြုံရှိတဲ့စစ်ဖက်ကအထူးကြွန့်ကျင်သူ200ကျော်ကိုအခင်းဖြစ်တဲ့နေရာစီတရုတ်စုရကလွှတ်ထားပါတယ်။ဒေသဆန်တော်ချိန်ဗိုလ်ဒူးနေည17နာရီခွဲမှာပထမပေါက်ကွဲမှုဆက်ဖြစ်ပြီးသိမိကြခင်ပူပြီးအပြင်းနဲ့နောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တာပါ။ပထမပေါက်ကွဲမှုက TNT ရန်3တန်းရဲ့ပေါက်ကွဲအားနဲ့ညီပြီးဒုတိယတစ်ခုက20တန်းအားနဲ့ညီတယ်လို့တရုတ်နိုင်ငံတော်ငလျင်ဌာနကပြောပါတယ်။
ကျူဘားနိုင်ငံဟာဗာနာမြို့တော်မှာဒီကနေ့နိုင်ငံသားရေးဝန်ကြီးကယ်ရီကအမေရိကန်ရဲ့နိုင်ငံတော်အလံကိုလွှင့်တင်ပေးပါလိမ့်မယ်။1962ခုနှစ်ကစလို့ပထမဆုံးအကြိမ်အမေရိကန်နဲ့ကျူဘားတပ်တပံဆက်ဆံရေးပြန်လည်ထားရှိမှာပါ။နှစ်ပေါင်း50လောက်မတင်မတင်ဖြစ်လာကြတဲ့နှစ်နိုင်ငံကြားမှာဖြစ်ရှင်းရမယ့်ကိစ္စတွေကအများကြီးရှိနေသေးတာပါ Fidel Ro Castro ညီကိုနှစ်ယောက်အုပ်ချုပ်မှုတပ်တန်း50အတွင်းကျူဘာအစိုးရကိုတောက်လျှောက်ဆန့်ကျင်လာခဲ့ကြတဲ့ကျူဘာတိုက်ခန်းတွေကတော့အမေရိကန်တန်ယုံရဲ့အလံတင်ခန္ဓာကိုတက်ခွင့်ရမှာမဟုတ်ပါဘူးအမေရိကန်တန်ယုံဖွင့်ပွဲမှာဖိတ်ခဲ့ရင်ဒီကျူဘာအစိုးရအရာရှိတွေကတန်ယုံဖွင့်ပွဲကိုတပိတ်မှောက်ကြမှာစိုးရိမ်နေတဲ့အတွက်ပဲဖြစ်ပါတယ်။ဒါပေမဲ့ဝင်ကြီးကယ်ရီကအလန်တင်အခမ်းအနားပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲလွဲသူအဖွဲ့ငယ်တစ်ဖွဲ့ကိုအမေရိကန်တန်ယုံအဖွဲ့ရဲ့အကြီးအကဲအိမ်မှာတွေ့ဆုံဖို့ရှိပါတယ်ရှင်
။ယူကရိန်းနိုင်ငံရှိပိုင်းမှာဒီချောက်ခွက်ထွက်ရေးဝါဒီတွေရဲ့တိုက်ခိုက်မှုတွေတိတိတသားတိုးလာတဲ့ပေါ်အထူးစိုးရိမ်နေကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားဝင်ကြီးကိုပြောပါတယ်။ချက်ချင်းအပြစ်ခတ်ရစေဖို့မစ္စတာကယ်ရီကတောင်းဆိုပြီးယူကရိန်းဆိုရနဲ့ရုရှားကြောထောက်နောက်ခံပြုတိချောက်ခွဲထွက်ရေးဝါဒီတွေကြားဒီနေ့အစောပိုင်းကဘဲလာရုစ်နိုင်ငံမင်းစကမြို့မှာရခဲ့တဲ့အပြစ်ရသဘောတူညီချက်ကိုအပြည့်အဝအကောင်အထည်ဖော်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလာဗရော့ဖ်ကိုတယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုခဲ့တယ်လို့နိုင်ငံရေးဌာနအကြီးအကဲတာဝန်ရှိသူတို့ကသတင်းတောက်တွေကိုဝါရှင်တန်မြို့တော်မှာကြာတာပြေးနေကပြောပါတယ်။2014ခုနှစ်ဧပြီလမှာတိုက်ပွဲတွေဆက်ဖြစ်ပြီးမကြာသေးခင်နှစ်တွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ထပ်တိုးလာခြင်းကလေးကဆိုရင်ယူကရိန်းရှေ့ပိုင်းမှာလူပေါင်း6500ကျော်သေဆုံးခဲ့ရပြီပါပြီ။အပြည့်ရသဘောတူညီချက်ကိုစဖောက်ဖျက်တယ်ဆိုပြီးတပ်ဖက်နဲ့တပ်ဖက်ကပုံမှန်လိုဆွဆွဲနေကြတာပါ။ရုရှားဆိုရဟာတပ်ဖွဲ့တွေလွတ်တာအပအဝင်ခွဲထွက်ရေးဝါဒီတွေကိုကူညီထောက်ပံ့နေတယ်လို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကဆွဆွဲပါတယ်။ရုရှားကတော့အဲ့ဒီဆွဆွဲချက်တွေကိုညှင့်ပြီးယူကရိန်းကတိကျခွဲထွက်ရေးဝါဒီတွေနဲ့လက်တွဲတိုက်ခိုက်နေတဲ့ရုရှားတွေဟာကိုယ်သဘောနဲ့ကိုပါနေကြတာလို့ဆိုပါတယ်
။ Collapse စစ်တမ်း တရားရအမေရိကန်300မှာတယောက်ကပဲသမရဥဘာမာရဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ကိုထောက်ခံကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်တွင်ကပင်လူပေါင်း 1,000 ကျော်ကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပြီးသမရဥဘာမာရဲ့အီရန်ပေါ်ချမှတ်ကင်တွင်နေတဲ့မူဝါဒကို55ရာခိုင်နှုန်းကမထောက်ခံဘဲ33ရာခိုင်နှုန်းကသာထောက်ခံခဲ့ကြပါတယ်။ဒီစစ်တမ်းရဲ့ရလတ်အရာတခြားစစ်တမ်းတစ်ခုဖြစ်တဲ့ Quinnipiac University စစ်တမ်းရလတ်နဲ့တူညီနေပါတယ်။နိုင်ငံတကာကကမကထပြုဆောင်ရွက်ပေးနေတဲ့အီရန်အရေးစိစက်ညှိနှိုင်းမှုကိုအမေရိကန်လူမျိုးတွေက2ယောက်မှ1ယောက်နှုန်းကကန့်ကွက်ခဲ့ကြပါတယ်။ဒီချိန်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့နေရာတည်နားရက်ဖြစ်ပေမဲ့အီရန်ကိုနျူကလ িয়ার လက်နက်တိစောက်မှုဟန့်တားတဲ့အတွက်အပြန်အလှန်အဖြစ်အီရန်ကိုစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူညီချက်ကိုအတည်ပြုမလားပယ်ချမလားဆိုတာလာမယ့်လမှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ရှိပါတယ်။ Golab Stan ကမင်းမြန်ခဲ့တဲ့တခြားအကြောင်းအရာတွေမှာတော့လူမျိုးရေးဆက်ဆံမှုပညာရေးစီးပွားရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံခြားရေးရာကိစ္စတွေမှာအဓိကထောက်ခံအတည်ပြုမှုမရပေမဲ့သမ္မတဥဘာမာဟာရမှတ်ပုံမြင်ခဲ့ပါတယ်။သမ္မတဥဘာမာရခဲ့တဲ့စုစုပေါင်းထောက်ခံမဲ့ဟာ84ရာခိုင်နှုန်းရှိတယ်လို့ Collapse စစ်တမ်းကဆိုပါလေရှင
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
UAV ကနေတောက်ကြနေမနေ့ဖက်တရများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေရဲ့အခေါ်အားဖြင့်မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်မွတ်စလင်လူနည်းစုတွေနဲ့တခြားနိုင်ငံသားတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုတန်ခတ်ရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်နှစ်ဦးကအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကိုစာရေးသားတောင်းဆိုလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ရီပပ်ဘလီကန်အောက်လွှတ်တော်အမတ်အက်ဒ်ရိုက်စ်နဲ့ဝါယင်ကော်မတီဝင်နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အဲလီယော့အန်ဂိုတို့ကလက်မှတ်ရေးထိုးထားတဲ့စာတစောင်းကိုဗန်ဒါရေးဝန်ကြီးဂျေကော့ဘ်လူးစီပေးပို့ပြီးတော့အဲ့လိုတောင်းဆိုထားတာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပတ်သက်သူတွေတာဝန်ခံမှုရှိစေဖို့2012ခုနှစ်မှာသမ္မတဘရာကိုဘာမာလက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်အမှတ် 13619 ထဲမှာဖော်ပြထားကြောင်းဒီအရေးကြီးတဲ့အမိန့်ကိုအသုံးပြုပြီးမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုတွန့်ပြန်လှုပ်ဆောင်မှုတိုက်တွန်းကြောင်းအဲဒီလိုလှုပ်ဖို့ပြက်ကွက်တာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူခွင့်ရေးကိုမြင့်တင်ရေးအမေရိကန်ရဲ့မူဝါဒကိုအားနည်းစေကြောင်းအဲဒီအခြေအနေတွေကိုကန့်တယ်ဖြစ်ရှင်းရေးနဲ့လူခွင့်ရေးချိုးဖောက်မှုတွေပိုဆိုးလာတာမှာမြန်မာအစိုးရရဲ့ခန့်ကဏ္ဍနဲ့ပတ်သက်ပြီးရနိုင်တဲ့မြန်မာနိလန်တွေကိုအသုံးပြုဖို့အလွန်အရေးကြီးကြောင်းအမေရိကန်ဝိုင်းလွတ်တော်အမတ်နူကဗန်ဒါရေးဝန်ကြီးစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဗိုလ်ဒူးနေညကဖြစ်ခဲ့တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ရမှာရဲတပ်ဖွဲ့ဝင်တွေပါဝင်နေဆိုတဲ့သတင်းတွေကြောင့်စိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့ပြည်ထောင်စုတန်ယုံရဲ့စာသားပတိနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အမေရိကန်တန်ယုံကလည်းအဲ့ဒီတနေ့ထဲမှာပဲအလားတူစိုးရိမ်မှုမျိုးရှိတဲ့အကြောင်းထုတ်ပြန်ပြီးတဲ့နောက်ပြည်ထောင်စုတန်ယုံရဲ့ထုတ်ပြန်ချက်ထွက်လာတာပါ။နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲနီလာရနဲ့အမျှဒီမိုကရတီလမ်းကြောင်းမှာပြည်သူလူထုရဲ့ယုံကြည်မှုမရှိမဖြစ်လိုအပ်တဲ့အကြောင်းပြည်ထောင်စုအနေနဲ့ရွေးကောက်ပွဲကိုမိဖက်ဖွဲ့တွေနဲ့တကွဆက်ပြီးပံ့ပိုးပေးသွားမယ်အကြောင်းအစိုးရနဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့သူတို့ရဲ့ကတိကဝတ်တွေအတိုင်းနိုင်ငံတကာစံနှုန်းနဲ့ညီညွတ်တဲ့ရွေးကောက်ပွဲဖြစ်စေဖို့ဆောင်ရွက်နိုင်ရေးအရေးကြီးတဲ့အကြောင်းပြည်ထောင်စုတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိပြည်ထောင်စုလွှတ်တော်နာရကသူတော်ဦးရွှေမန်းကိုပြည်ခိုင်ပြိုးပါတီခေါင်းဆောင်ပိုင်းကနေလုံးဝဖယ်ရှားလိုက်တဲ့ဖြစ်ရပ်ကိုညီညွတ်ထုတ်ပြန်တာထင်ရှားပြီးမြဲနိုင်ငံနဲ့တကွအတိအကျတော့ပြောမထားပါဘူးလက်ရှိအခြေအနေမှာတော့သူတော်ဦးရှိမန်ဘက်ကအဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တစုံတရာထွက်မလာသေးသလိုသူဘယ်မှာရှိနေပြီးတော့သူ့ရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာလူတွေစုလိုက်ပြုံလိုက်တည်ဆည်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားဖြစ်ပေါ်လာတဲ့တင်းမာမှုကိုရွှတ်ချနိုင်ဖို့နှစ်နိုင်ငံအစ်မြင့်အရာရှိတွေဟာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။အာဖဂန်နစ္စတန်နိုင်ငံကြားရေးဝန်ကြီးဆလာဟူဒင်ရဘန်နီဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်နဲ့ပါကစ္စတန်နိုင်ငံကြားရေးဝန်ကြီးရုံးမှာတိကျဆွေးနွေးခဲ့ကြတယ်လို့အရာရှိတွေကပြောပါတယ်။မစ္စတာရှရီဖ်ရဲ့ရုံးကကြေညာချက်အချင်းချုပ်ထုတ်ပြန်ရမှာအခုဆွေးနွေးပွဲတင်နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးနဲ့အပြန်အလှန်အကျိုးစီးပွားတွေနဲ့ပတ်သက်လို့ဘာမှမပါဝင်တဲ့အကြောင်းကလွဲလို့ကြာသာပတိနေ့နှောင်းပိုင်းအာဖဂန်ကိုယ်စားလှယ်အဖွဲ့မပြန်ခင်အထိနောက်ထပ်အသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး။မကြာခင်တုန်းကတော့အာဖဂန်ကိုတိုက်ခိုက်ခံရမှုတွေမှာပါကစ္စတန်နိုင်ငံပတ်သက်နေတယ်ဆိုတဲ့အာဖဂန်ရဲ့စွဲချက်တွေနဲ့ပတ်သက်လို့နောက်ပြီးပါကစ္စတန်မှအခြေစိုက်ပြီးတော့အာဖဂန်နစ္စတန်ထဲကိုလာလာတိုက်နေတဲ့တာလီဘန်တွေရဲ့ရန်ကိုအာဖဂန်အနေနဲ့အကာအကွယ်ပေးဖို့ရည်တည်ဆောင်ရွက်တဲ့အကြောင်းစတဲ့ကိစ္စရပ်တွေကိုစွန့်လို့ဖြစ်ကြလိမ့်မယ်လို့နှစ်နိုင်ငံလုံးဘက်ကမျှော်လင့်ထားကြပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အစွန်းရောက်အဖွဲ့ကို3လအတွင်းနှိမ်နင်းဖို့သမရကစစ်တပ်ကိုညွှန်ကြားထားပါတယ်။အာဘူဂျာမြို့တော်မှာဂျာသာဘရီနီကလုပ်တဲ့စစ်ဖက်အကြီးအကဲ4ဦးကျန်းသစ္စာချင်းစုပွဲတွင်သမရမိုဟမ္မဒူဘူဟာရီကအဲ့ဒီလိုပြောသွားတာပါ။ မေလ29ရက်နေ့မှာသမရအာဏာရလာပြီးတိတ်မကြခင်မှာပဲကြီးရည်လေးစစ်တပ်အကြီးအကဲတွေနဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုသမရကပြောင်းလဲခန့်အပ်ခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုနေနင်းတာမှာအာသစ်ပြန်လောင်းဖို့အတွက်အဲ့ဒီလိုလှုပ်ဆောင်တာပါ။မစ္စတာဘူဟာရီသမရဖြစ်လာပြီးကတည်းကဆိုရင်ဘိုကိုဟာရမ်အဖွဲ့ရဲ့စီးနင်းတိုက်ခိုက်မှုတွေအထူးကံတိုက်ခိုက်မှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံသား1000နီးပါးတေဆုံးခဲ့ရပြီးပါပြီ။လက်နက်ကင်စုတော်မှုနဲ့ပြန်ပေးဆွဲတာတွေကိုအဆုံးသတ်အောင်လုပ်ကြဖို့လဲစစ်ဖက်အကြီးအကဲအတွေကိုမစ္စတာဘူဟာရီကတိုက်တွန်းပြောဆိုပါတယ်။ဥရောပသမဂ္ဂ EU ကနေဒေါ်လာ63ဘီလီယံငွေချေးယူမဲ့အစီအစဉ်ဆိုင်ရာဥပဒေမူကြမ်းပြက်ကိုလွှတ်တော်ကမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားတဲ့ကြာသာပတိနေ့နှောင်းပိုင်းနှမမှုတောက်ကြနေအစောပိုင်းမတိုင်ခင်မှာငွေချေးအစီအစဉ်အပေါ်ဂရိအစိုးရကကောက်ွယ်ပြောဆိုပါတယ်ဥရောပဘဟုပန်းဥရောပကော်မရှင်နဲ့ပြည်ပဆိုင်ရာငွေချေးရမုံငွေအဖွဲ့ IMF စတဲ့နိုင်ငံတကာမီရှင်အဖွဲ့အစည်းတွေနဲ့ဒီသတင်းပတ်တွင်ရခဲ့တဲ့သဘောတူညီချက်ကိုလွှတ်တော်အနေနဲ့အတည်ပြုပေးဖို့ဝန်ကြီးချုပ် Alexis Tsipras ကတိုက်တွန်းထားပါတယ်အဲ့ဒီသဘောတူညီချက်မှာအတုံးစိတ်ကိုပြင်းပြင်းထန်ထန်ရှော့ချဖြတ်တော့ဖို့ချေးမွေအစ်စ်တွေကြဖို့အပြန်အလှန်အဖြစ်အခွန်တိုးကောက်ဖို့စတာတွေပါဝင်ပါတယ်။စီအေးကလာအရှင်မြင့်တဲ့ချိန်တုန်းကဂျာမနီနိုင်ငံဘာလင်မြို့တော်ကိုအရှိနဲ့အနောက်ပိုင်းခြားထားတဲ့ဘာလင်တိုင်းရဲ့အစိပ်ပိုင်းကြီးတစ်ခုကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နိုင်ငံခြားရေးဌာနရှိတဲ့နေရာမှာဂျာသာပရီနေကရွှေ့ပြောင်းခြားထားလိုက်ပါတယ်။အမေရိကန်ရဲ့တန်တမာရေးဆိုင်ရာသမိုင်းကြောင်းဇာတ်လမ်းတွေကိုပြသထားမဲ့ဆောက်လုပ်ဆဲပြတ်တဲ့အစ်စ်တစ်ခုဖြစ်တဲ့အမေရိကန်တန်တမာရေးဌာနမှာခြားထားလိုက်တာပါ။အဲ့ဒီပြတိုင်းမှာနှစ်များစွာတစ်လျှောက်ကမ္ဘာကြီးရာတွေကို multimedia ပြောက်ွက်တွေအရာဝတ္ထုပစ္စည်းတွေစသည်အပြင်ပြတ်တက်မှာပါဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းနှစ်တွေမှာအနောက်ကမ္ဘာနဲ့အရှေ့ဥရောပနိုင်ငံတွေအပါအဝင်ဆိုဗီယက်ပြည်ထောင်စုအကြားပိုင်းခြားထားခဲ့တာကိုဘာလင်တိုင်းနဲ့ကိုစားပြုဖော်ပြတာပါဘာလင်မြို့တော်ကိုပိုင်းခြားခဲ့တဲ့ဘာလင်တိုင်းဟာ43ကီလိုမီတာရှည်လျားပြီး1962ခုကနေဖြိုချဖျက်ဆီးလိုက်တဲ့1989ခုနှစ်တည်းရှိခဲ့ပါတယ်1990ပြည့်နှစ်မှာတော့ဂျာမနီနဲ့နိုင်ငံပြန်လည်ပေါင်းစည်းခဲ့တာပါခင်ဗျာ
Direct from Washington, the voice of America, VOA. ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညိုတို့ကကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းတော်တွေကိုတင်ဆက်ပေးပါရမယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်အကြောင်းမတိုင်ခင်မှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ကိစ္စကိုပြောပါမယ်။ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပြောင်းလဲဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိုထိခိုက်မှုမရှိနိုင်ဘူးလို့အမေရိကန်ပြည်ထောင်စုကမြန်မာအရေးကြွန့်ကျင်သူတခုကတစုကနေတုံ့တက်ကြပါတယ်မြန်မာနိုင်ငံမှာအာဏာရပါတီကြီးဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဖြစ်သူသူရဥရှင်မန်းကိုယာရုကနေဖေရှားလိုက်တဲ့အခြေအနေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကတင်ဆက်ပေးမှာပါခင်ဗျာ
သူရဥရွှေမန်းကိုပါတီဥက္ကဋ္ဌယာရုကနေဖေရှားလိုက်ပြီးဥထေဦးနဲ့အစားထိုးလိုက်တယ်လို့ပါတီအထွေထွေတွေ့မှုဥမမောင်သိနေရမှာသမရယုံဝင်ကြီးဥတင်နိုင်သိန်းနဲ့ပြောင်းလဲခန့်အပ်လိုက်ပါတယ်။အရင်ကစစ်ကောင်းဆောင်ဟောင်းလက်ဖြင့်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွင်အာဏာကြီးသူလည်းဖြစ်ခဲ့တဲ့သူရဥရွှေမန်းကိုပါတီဥက္ကဋ္ဌယာရုကနေဖယ်ရှားလိုက်တဲ့ပြောင်းလဲနဲ့ပတ်သက်ပြီးမြမနိုင်ငံရေးပြုပြင်ပြောင်းလဲရေးကိုဘလောက်ထိရိုက်ခတ်မှုတွေရှိနိုင်မလဲ။ဝါရှင်တန် DC အခြေစိုက်နိုင်ငံတကာပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Carnegie Endowment for International Peace ရဲ့အရှာရေးရာတာဝန်ခံတဦးဖြစ်တဲ့ Vikram Nehru ကအခုလိုသုံးသပ်ပါတယ
် First of all, he continues to be Shreeman continues to be the speaker of the lower house he continues to be a member of parliament from his constituency he still remains eligible to be a candidate for the next election
ပထမချက်ကတော့သူရဥရွှေမန်းဟာပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဆက်ပြီးရှိနေမှာဖြစ်ပြီးတော့သူရဲ့မဲဆန္ဒနယ်မြေရဲ့ကိုယ်စားလှယ်ဖြစ်ရောလာမယ့်ရွေးကောက်ပွဲပါတီရဲ့ကိုယ်စားလှယ်လောင်းအနေနဲ့ရောနောက်ပြီးလွတ်တော်အသစ်ဖြစ်လာလို့သမရရွေးချယ်တဲ့အခါမှာသမရလောင်းဖြစ်လာနိုင်တဲ့အနေထားလည်းရှိနေပါတယ်ဆိုတော့အပြောင်းလဲဟာပါတီတွင်းခေါင်းဆောင်မှုအပိုင်းမှာပဲရှိနေတာပါဒါကြောင့်ရွေးကောက်ပွဲအတွက်သူရဦးရွှေမန်းနေရာမှာအခုတက်လာတဲ့ခေါင်းဆောင်အသစ်ကဦးဆောင်သွားမှာဖြစ်ပါတယ
်မြမရေးကြွန့်ကျင်သူ American Pamokha David Steinberg ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
Well, the reform process will only go so far because what I think has been the problem is that the world, the Western world anyway, has been
မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးကတလောက်ပဲရှိမှာပါ။ဘာကြောင့်လဲဆိုတော့ပြဿနာကအနောက်နိုင်ငံတွေဘက်ကဒီမိုကရေစီဆိုတာနဲ့ပတ်သက်ပြီးမျောလင့်ထားတဲ့အချက်ပါ။ဒါပေမဲ့မြန်မာအစိုးရကဒီမိုကရေစီလို့တခါမှမပြောသေးဘူး။စီကန့်ရှိတဲ့ဒီမိုကရေစီမြန်မာနည်းမြန်မာဟာဒီမိုကရေစီလို့ပဲပြောနေတာပါ။ဒါကလည်းဘိုဂျိုမူကြီးဟောင်းဦးတန်းရွှေအရင်ဆုံးတုံးခဲ့တဲ့အတုံးတုံးတွေပ
ါသူရဥရွှေမန်းကိုပါတီဥက္ကဋ္ဌယာရုကနေဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လေ Vikram Nehru ကသူ့အမြင်ကိုအခုလိုပြောပါတယ
် Apparently if the news reports are correct on the grounds that he did not give sufficient priority
ဒီနေ့ပေါ်ပြချက်အရဆိုရင်သူရဥရွှေမန်းဟာစစ်တပ်အရာရှိဟောင်းတွေအတွက်လာမယ့်ရွေးကောက်ပွဲမှာ ပါဝင်ရှင်ပြိုင်မှုပါတီထဲမှာဦးစားပေးပြီးလုံလုံလောက်လောက်နေရာမပေးခဲ့ပါဘူး။နောက်ပြီးသူရဦးရွှေမန်းကဘယ်ဘက်ကိုတစ္ဆာခံမလဲ။ဦးစားပေးမလဲဆိုတာကိုစစ်တပ်အနေနဲ့အချိန်အတော်ကြာကလေးကစိုးရိမ်နေတာပါ။အခုလိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းကိစ္စမှာစစ်တပ်ကချပေးလိုက်တဲ့သူတွေနဲ့ပတ်သက်ပြီးသူရဦးရွှေမန်းရဲ့ကင်တွယ်ပုံကိုစစ်တပ်ကလက်ခံသဘောကျမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်။ဒါကြောင့်အခုပါတီဥက္ကဋ္ဌတာဝန်ယူလိုက်တဲ့သမ္မတဦးသိန်းစိန်ကိုယ်တိုင်သူရဦးရွှေမန်းကိုအရင်ဥက္ကဋ္ဌရာဒူးကနေဖယ်ရှားလိုက်တယ်လို့အဓိပ္ပာယ်ကောက်လို့ရမယ်ထင်ပါတယ်။အခုလိုဥက္ကဋ္ဌနေရာအတွက်ပါတီဝင်မဲအများစုနဲ့ရွေးချယ်ဆုံးဖြတ်မဲ့အစားသမ္မတကဒီလုံထုံးလုံနည်းကိုဘေးဖယ်ခဲ့ပါတယ်
။တစ်ဖက်မှာလည်းသူရဦးရွှေမန်းဟာအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့နှီးဆက်သူလို့လူအများကယူဆထားတာပါ။ဒါနဲ့ပတ်သက်လို့ Vikram Nehru ကသူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပြပါဗျ။
When Shreeman was in Washington and I interviewed him here in Carnegie, I asked him straight out.
Uya Shreeman Washington DC ရောက်နေခြင်းကျွန်တော်တို့ကာနဂျီမှာကျင်းပတဲ့ဆွေးနွေးပွဲမှာသူ့ကိုကျွန်တော်မေးခဲ့တာရှိပါတယ်။နောက်တစ်ချိန်လွှတ်တော်တက်တန်းမှာအမတ်နေရာအများစုကိုရရှိတဲ့ NLD ပဲဖြစ်ဖြစ် USDP ပဲဖြစ်ဖြစ်ပါတီနှစ်ခုအနေနဲ့ညွန်ပေါင်းဖွဲ့ဖို့စဉ်းစားချက်ရှိမရှိမေးတော့ဒီလမ်းကိုသူ့အနေနဲ့ပြည့်ပယ်မထားပဲလိုအပ်ရင်သုံးကောင်းသုံးမယ်လို့သူရဦးရွှေမန်းပြန်ဖြေခဲ့ပါတယ်။ဒီလို NLD နဲ့ညမောင်းအဖြစ်ဖွဲ့ကောင်းဖွဲ့နိုင်တယ်လို့သူရဦးရွှေမန်းရဲ့ပြောဆိုချက်ကိုဒေါံဆန်းစုကြည်ကလည်းကြိုဆိုခဲ့ပါတယ်။ဒီအချက်ကြောင့်အခုလိုသူရဦးရွှေမန်းကိုဥက္ကဋ္ဌရာဒူးကနေဖယ်လိုက်သလားဆိုတာကတော့ကျွန်တော်အနေနဲ့သိကြသိဖို့ခက်ခဲပါတယ်။စောင့်ကြည့်ရမှာပါ။ဒါပေမဲ့ညမောင်းဖွဲ့နိုင်တယ်ဆိုတဲ့အချက်ဟာသူရဦးရွှေမန်းနဲ့ဒေါံဆန်းစုကြည်ကြားမှာဒီအဖြစ်ပြက်တွေမတိုင်ခင်ကတည်းကရှိနေတာတော့သိကြပါတယ်။
ဒေါံဆန်းစုကြည်နဲ့သူရဥွှေမန်းနှီးဆက်မှုရှိတာကြောင့်အခုလိုဖယ်ရှားခံရတာလည်းဖြစ်နိုင်တယ်ဆိုတဲ့အချက်ကိုပါမော့ခ်ဒေးဗစ်စတိုင်ဘတ်ကလည်းယူဆပါဗျ။
That's a problem for the military because they still don't really trust her and she has lobbied.
ဒီချက်ဟာစစ်တပ်အတွက်ပြဿနာပါ။ဘာဖြစ်လို့လဲဆိုတော့စစ်ကောင်းဆောင်တွေဟာဒေါံဆန်းစုကြည်ပေါ်တကယ်တမ်းယုံကြည်မှုမရှိပါဘူး။နောက်ပြီးဒေါံဆန်းစုကြည်အနေနဲ့သူကိုယ်တိုင်တမရဒါမှမဟုတ်ဒုတမရဖြစ်ဖို့နိုင်ငံကအတန်းအဝိုင်းမှာစ조사စီရင်နေတာတွေလည်းရှိပါတယ်။ဒါပေမဲ့သူရဥွှေမန်းကိုသူ့ပါတီဥက္ကဋ္ဌရာဒူးကနေဖယ်ရှားလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာထိခိုက်မယ်လို့တော့မမြင်ပါဘူး။သူ့အနေနဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရှင်ပြိုင်မှာဖြစ်တယ်လို့ရွေးကောက်တင်မြောက်ခံရမှာလည်းဖြစ်ပါတယ်။နောက်ပြီးသူ့ရဲ့အခန့်ကဏ္ဍကလည်းဆက်ပြီးအရေးကြီးနေမှာဖြစ်ပါတယ်
။အခုလိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်နေရာကနေသူရဥွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့ဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြတော့တာပါခင်ဗျာ။စစ်တဲ့ပြောရမယ်ဆိုရင်တော့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာလည်းသူမရဲ့ရှမ်းပြည်နယ်ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။အခုလိုဖျက်သိမ်းလိုက်တာဟာနိုင်ငံရေးအခြေအနေကြောင့်ဖြစ်တယ်လို့ရှမ်းပြည်နယ် NLD ပါတီရဲ့ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အခုခီးစဉ်ဖျက်သိမ်းလိုက်ခြင်းဟာသူရဥွှေမန်းကိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာဒူးကနေဖယ်ရှားလိုက်တဲ့အခြေအနေလေးတိုက်ဆိုင်နေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ NLD ရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါခင်မိုးမိုးကိုမတည်ငြိမ်ချက်ကဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြီးတော့ပြောပါရခင်ဗျာ။
အဲ့ဒီနိုင်ငံရေးအခြေအနေကြီးကြီးကြောင့်ပထမတော့14ရက်နေ့မှလေရင်နဲ့ကြောင်ကြီးကိုရောက်မယ်။မနေ့ပိုင်းမှ14ရက်နေ့မနေ့ပိုင်းမှစီဆိုင်ကိုသွားမယ်။ဒီဆိုင်မျိုးလေ
ဟုတ်ကဲ
့အဲနောက်ညနေပိုင်းမှာတော်တော်ကိုယ်စလေလောင်းနေနဲ့တွေ့မယ်နောက်ပြီးတော့15ရက်နေ့မနေ့ပိုင်းမှာဟိုပုံးမျိုးကိုသွားမယ်ဒီသူလူလူနဲ့တွေ့မယ်အဲ့ဒါပြီးရင်လေရင်နဲ့ပြန်မယ်လို့ဒီကစားတာကိုအဲ့ဒီအစီအစဉ်တော့ရွှေ့လိုက်တယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဘယ်နေ့လောက်သူပြန်စမယ်လို့ရောပြောထားပါလားရှင
်အဲ့ဒါမှန်းလို့မရသေးဘူးပေါ့အဲ့တော့ငကိုတော်ဟာကဖိတ်ကြကပိုအိုးကိုပိုင်အုပ်ချုပ်ရေးဒေသကသူတို့ဒေသကိုဒေါ်အောင်ဆန်းစုကြည်မရောက်သေးတဲ့အတွက်ကြောင့်လာဖို့ဖိတ်ထားတယ်ဖိတ်ထားတော့ဒေါ်အောင်ဆန်းစုကြည်ကလည်းကတိပေးခဲ့တယ်မင်းကြီးသွားတော့ကလေမင်းကြီးခကြီးစင်တော့ကတိပေးခဲ့တယ်သူပြီးကြလာပါမယ်ဆိုကတိပေးခဲ့တာကိုသူလာမယ်ဆိုကြည့်ကြတာအဲ့ဒါကြောင့်လည်းဒီခါသာပြတ်သွားတာပေါ့နော်။ဒီပို့ကိုပိုင်းအချက်ပွင့်ရဒေတာ၃မျိုးရှိတဲ့အဲမှာပင်လောင်းတစ်မျိုးဟာသူရောက်ပြီးပြီ။ပင်လောင်းလူတွေနဲ့တွေ့ပြီးပြီ။ပင်လောင်းကကြားသွားတော့ငါတို့နေပြည်တော်ကနေပင်လောင်းကိုဖြတ်သွားတာ။အဲ့တော့ပင်လောင်းလူတွေနဲ့တွေ့ပြီးပြီ။ဟိုတန်ဟိုအနေဟိုပုံးနဲ့စီတိုင်းမရောက်သေးလို့အဲ့ဒါအောင်မလို့တွေ့ဖို့သွားတာ
ဟုတ်ကဲ့ရှင်အခုဒီနေပြည်တော်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောအမားတို့ဒီပါတီတွင်းမှာပေါ့နော်တီးကြဟိုတခုခုများအစည်းအဝေးလုပ်တာဒါမှမဟုတ်ထူးထူးခြားခြားပေါ့နော်ဘာများအမားတို့ပါတီတွင်းမှာရှိပါသေးလဲရှင
်အဲဒီပါတီတွင်းမှာတော့ဘာမှမရှိပါဘူး
အဲ့တော့ဒေါအောင်ဆန်းစုကြည်ဘက်ကရောတခုခုများဒီကိစ္စပေါ်မှာထုတ်ပြောတာများရှိပါလားရှင်မ
မရှိသေးဘူးအဖွဲ့ချုပ်ကစညာချက်ပါညာထုတ်တာလည်းမရှိဘူးဒေါအောင်ဆန်းစုကြည်နေနဲ့ထုတ်ပြောတာလည်းမရှိဘူးဒီစီဝေးပေါ်မရှိသေးဘူး
ဒါကတော့ရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါခင်မိုးမိုးကိုမတ်တင်ကြီးထက်ကဆက်သွယ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ပြောရမယ်ဆိုရင်နိုင်ငံတော်သမ္မတဦးသိန်းစိန်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစ်မညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD အဖွဲ့ဝင်တွေကိုတပီလုံးအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတော့အလုံးစုံပါဝင်နိုင်ရေးဆိုတဲ့အချက်ကိုသဘောတူညီရမရရှိသေးဘဲနဲ့လက်မှတ်ရေးထိုးဖို့မဖြစ်နိုင်သေးဘူးလို့မူလဆုံးဖြတ်ချက်အရတိုင်းရင်းသားခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကနေမြန်မာအစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမယ်ဆိုပြီးတော့တိုင်းရင်းသားခေါင်းဆောင်တွေကပြောနေပါတယ်ဒီအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်ကိုနိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ MCA လက်မှတ်ရေးထိုးနိုင်ရေးအတွက်အလုံးစုံပါဝင်နိုင်ရေးဆိုတဲ့အချက်ကိုသဘောတူညီချက်မရရှိသေးပဲလက်မှတ်ရေးထိုးဖို့ဓမ္မရကနေဖိတ်ခေါ်တဲ့ပေါ့တိုင်းရင်းသားအစိုးရညှိနှိုင်းရေးကိုယ်စားလှယ် SD ဖွဲ့ဝင် KMBP သွင်းမှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်မနေ့ကပဲကျွန်တော်တို့ကိုတမနာဦးသိသိကပြစ်ခတ်ရဆဲနေတိုင်းစာချုပ်ထိုးဖို့ဆိုပြီးမှဖိတ်ဖို့စာလေးပြီးပြီပေါ့ဗျာကျွန်တော်15ဘွဲ့ကိုပို့လာပြီဗျာဒီတော့ကျွန်တော် SD ကသဘောတူညီရတဲ့အချက်ကိုချိုးဖောက်ပြီးမှသူတို့ကအဲ့လိုမျိုးလှုပ်လိုက်တာပေါ့ဗျာသူတို့က Plan A Plan B ရှိတဲ့နေရာကနေရော Plan B ကိုအကောင်နဲ့ပေါ်လိုက်တဲ့သဘောပေါ့ကျွန်တော်တို့ကတောင်းဆိုထားတာကအားလုံးတိုင်းမားလက်နက်ကိုင်အဖွဲ့အစည်း20ဖွဲ့လုံးဝပါရင်တော့မှအနည်းဆုံးတော့ကျွန်တော်တို့ရဲ့ MCC ဒီဖွဲ့ဝင်18ဖွဲ့ပေါ့နော်16ဖွဲ့ Block ပြန်နေတဲ့ဖွဲ့ပေါ့အဲ့ဒါမျိုးပါနိုင်ဖို့ကျွန်တော်တောင်းဆိုတာသူတို့ကကိုယ်ကခတ်တည်နေတဲ့ NCA ကိုကျွန်တော်ဆွေးနွေးညှိနှိုင်းမှုပြောင်းလို့သမတ်ဦးသိသိကလက်မှတ်လာထိုးကြပါစေလို့သူတို့တတ်မှတ်ထားတဲ့အဖွဲ့15ဖွဲ့ကိုဖိတ်စာတွေပို့နေတယ်ဗျာ
တိုင်းတားလက်နက်ကိုင်ဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD နေနဲ့ကတော့လာမယ့်ဩဂုတ်လ23ရက်နေ့မှာတိုင်းရင်းသားခေါင်းဆောင်ထိပ်သီးအစည်းအဝေးပြီးမှဓမ္မရဦးသိန်းစိန်ဦးဆောင်တဲ့မြန်မာဆိုရကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံသွားမယ်လို့ SD ဖွဲ့ခေါင်းဆောင်နော်စီဖိုရာစိန်ကခုလိုပြောပါတယ
်ဒီမှာတော့ကတော့ဆိုစားထိပ်သီးခေါင်းဆောင်အစည်းအဝေးကတော့23ရက်မှာပါကျွန်တော်တို့လှုပ်ဆောင်ရမယ်တင်ပါရမယ်ပြီးတော့ထိပ်သီးခေါင်းဆောင်ရဲ့ဆုံးဖြတ်ချက်အပေါ်မှာကတော့ဒီမှာတော့ဒီသမဂ္ဂမစတဲ့ဘူးကျွန်တော်တို့အစည်းအဝေးကျွန်တော်တို့သွားမယ်လို့ဆုံးဖြတ်ထားတာရှိတယ
်မနေ့ကသမ္မတဦးသိန်းစိန်ဖိတ်ခေါ်တဲ့ရက်မှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်ပြောင်းလဲဖြစ်ပေါ်နေပြီးပါတီဥက္ကဋ္ဌဒူရဦးရှိမန်းပါဝင်ပါတီခေါင်းဆောင်တချို့ကိုအနာပေးတဲ့အခြေအနေလည်းတိုက်ဆိုင်နေပါတယ်။အခုလိုဆိုရဖွဲ့တို့ချင်းချင်းကြားမတည်ငြိမ်တဲ့အခြေအနေမှာတိုင်းရင်းသားဖွဲ့တွေနဲ့အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးလုပ်ငန်းစဉ်တွေအာမခံချက်ရှိနိုင်မလားဆိုတဲ့မေးခွန်းပေါ် SC ဖွဲ့ခေါင်းဆောင်နော်စီဖိုရာစင်ကအခုလိုဖြေကြားခဲ့ပါတယ်။
တကယ်လို့ပြောင်းနိုင်မှာမရှိဘူးဆိုရင်လည်းအဲ့ဒါကတော့တနည်းတလားပေါ့ဒါပေမဲ့တကယ်လို့အပြောင်းနဲ့ရှိလို့ရှိကြတာအဲ့ဒါဒါကရက်ခတ်မရှိတာပေါ့
ဩဂုတ်လပထမပတ်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြိမ်မြောက်ဆွေးနွေးပွဲရဲ့နောက်ဆုံးရက်မှာစာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကြံစာချုပ်ပါအချက်လက်အလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်အစိုးရညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ MCA လက်မှတ်ရေးသူဖို့အစိုးရဘက်ကနေလက်ခံခဲ့ပေမဲ့လည်းဝမျိုးရာဖွဲ့ချုပ် WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်တပ်မကပလောင်ပြည်နယ်လူမျိုးရေးတပ်ဦး BSLF ၊ကိုကဖွဲ့တွေဖြစ်တဲ့မြန်မာမျိုးရာဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တွေနဲ့လက်မှတ်ရေးသူဖို့ကိုတော့အစိုးရဘက်ကနေလက်မခံသေးပါဘူး။မြန်မာအစိုးရနဲ့အမျိုးသားပြန်လည်တင်းမြန်ရေးဆိုင်ရာကတိဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့ကရင်လက်နက်ကိုင်ဖွဲ့၃ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမ္မတခေါင်းဆောင်တွေကနေဩဂုတ်လ၄ရက်နေ့မှာသမ္မတဦးသိန်းစိန်နဲ့သမ္မတကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံရမှာ NCA လက်မှတ်ရေးထိုးဖို့ကိစ္စကိုတိုက်တွန်းခဲ့တယ်လို့လည်းတိုင်းရင်းသားဖွဲ့ခေါင်းဆောင်တွေကပြောပါတယ်။အခုလိုတိုင်းရင်းသားဖွဲ့တစ်ဖွဲ့ချင်းစီဖက်ထုတ်ပြီးလက်မှတ်ရေးထိုးဖို့တိုက်တွန်းနေကြောင်းသတင်းတွေထွက်ပေါ်နေတဲ့ပုံမှာ SD ဖွဲ့ခေါင်းဆောင်နော်စီဖိုရာစိန်ကအခုလိုပြောပါတယ်။
the fraction c that fit in the press don't put lip that was that tag of jama da da to defeat to about the era kana jama da da go da jama da you you just shit about le na hope a fact that the affect to da 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 go da ho sa still no no mo le chi khan na de pi da jama da tan yin da de de shot lo ya twa ni de sa ma ye chi chi ba le dilo sa so ma the fact the chain ne twa me se da da ne phit te yu ba le so ya ka le dilo pong san myo na na lo lo ma ya ba le
ဒါပြင်တိုင်းဒေသလက်နက်ကိုင်ဖွဲ့
ဒီနေ့ကျွန်တော်တို့ကတမနာဦးတိတ်တွေကပြေခါရဆေးနေကြိုင်းစာပြီးတော့ဒါထက်ကကျွန်တော်တို့ကတော့ဒီစီချုပ်ရဲ့လုံချုံရေးဆိုင်ရာပြန်လဲပေါင်းစည်းခြင်းကဏ္ဍတွေဖြစ်တဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းဖြစ်မှနှုတ်ထွက်ခွင့်ပြုခြင်းနဲ့အရသားများဖြစ်ပြန်လဲပေါင်းစည်းရေးဆိုတဲ့
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အစိမ့်မြင့်နှိုင်းရေးကိုယ်စားလှယ်ဖွဲ့ SD နဲ့မြန်မာအစိုးရကိုယ်စားလှယ်တို့ဟာအောက်ကလနောက်ဆုံးပတ်ဝန်းတိုင်းရေးဆိုတဲ့ချက်ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့ SC ဖွဲ့ခေါင်းဆောင်နော်စီဖိုးရာစင်ကပြောပါတယ်ခင်ဗျာ။ဖြူရီတဲ့တဲ့ကကိုနိုင်ကုန်အင်ဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်သူ့နိုင်ငံတကာဖွံ့ဖြိ
သိရပါတယ်။မန္တလေးမြို့အခြေစိုက်ယုံကြည်ရာတင်နန်းကျောင်းနဲ့ပူးပေါင်းပြီးတော့ဖွင့်လှစ်မယ် HP Learning Initiative for Entrepreneurs တင်နန်းကျောင်းရဲ့ကိစ္စနဲ့ပတ်သက်ပြီးတော့အပြည့်အစုံကို VOE သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခမဲ့စာကြည့်တိုက်တစ်ခုဖြစ်တဲ့မန္တလေးမြို့အခြေစိုက်ယုံကြည်ရာစာကြည့်တိုက်အနေနဲ့သတင်းအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာတွေကိုစိတ်ဝင်စားကြတဲ့လူငယ်တွေ၊စွန့်ဦးတီထွေစီးပွားရေးလုပ်ကိုင်လိုသူလူငယ်တွေအတွက် HP Life Center လို့ခေါ်တဲ့တင်နန်းကို American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့အထောက်အပံ့နဲ့ဖွင့်လှစ်တော်မှာဖြစ်ပါတယ်။ American ပြည်ထောင်စုက Indiana University Kelly School of Business ရဲ့သင်ယူညွှန်းနှံတွေကိုအသုံးပြုပြီးAmerican ပြည်ထောင်စု California ပြည်နယ်အခြေစိုက် HP Hewlett Packard Computer နဲ့နည်းပညာကုမ္ပဏီရဲ့နည်းပညာပိုင်းဆိုင်ရာထောက်ပံ့မှုတွေနဲ့တင်နန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်။သုံးနှစ်တာလုံးတင်နန်းကျောင်းဖွင့်သွားမှာဖြစ်ပြီးဒီ HP Life Center မှာတင်ကြားမဲ့ဘာသာရပ်တွေကိုယုံကြည်ရာစာကြည့်လိုက်ကညွှန်ကြားရေးမှူးကိုစောထက်အောင်က VOE ကိုအခုလိုပြောပါတယ
်။အဓိကတင်မဲ့ဘာသာရပ်တွေကတော့ဒီစီးပွားရေးလုပ်ငန်းတွေဝင်မဲ့လူတွေတောင်းမှုကုမ္ပဏီမှာလုပ်လုပ်နေတဲ့လူတွေအတွက်ဒီ ICT နည်းပညာနဲ့လုပ်ငန်းရဲ့လုံဆောင်မှုကိုဘယ်လိုမျိုးစွန့်ရင်ညှင့်လို့ရမလဲ efficiency တက်အောင်ဘယ်လိုလုပ်လို့ရမလဲနိုင်ငံတကာမှာဘယ်လိုလုပ်နေကြရလဲဒါတွေကိုကျွန်တော်တို့ကသင်ပေးတဲ့ဘာသာရပ်တွေပ
ါလာမယ့် September လမှာတင်တန်းတွေစဖွင့်ဖို့ရည်ရွယ်ထားပြီးအပတ်စဉ်တစ်ခုကိုတစ်လကြာမြင့်မှာဖြစ်ပါတယ်စီးပွားရေးဘာသာရပ်သတိအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာဘာသာရပ်တွေကိုသင်ကြားနေတဲ့ကျောင်းသားတွေအပြင်လက်ရှိအလုပ်ခွင့်ဝေနေကြသူတွေကိုပါသင်တန်းမှာလက်ခံသွားမှာဖြစ်ပါတယ်အပတ်စဉ်တစ်ခုမှာတင်တန်းသား15ယောက်လက်ခံမှာဖြစ်ပြီးဒီတင်တန်းပြီးမြောက်သွားတဲ့တင်တန်းသားတွေအနေနဲ့မိမိတို့လုပ်ငန်းခွင်မှာပါပြန်လဲအသုံးချသွားဖို့ရည်ရွယ်တယ်လို့ကိုစောထက်အောင်ကပြောပါတယ
်ဒီတင်ယူညနေကိုတင်ပြီးသွားရင်လုပ်ငန်းခွင်နဲ့ပြန်ရောက်တဲ့အချိန်မှာဒီလူတွေဘာလုပ်လို့ရမလဲဆိုတော့ကျွန်တော်တို့ကြိုးပမ်းစဉ်းစားထားတဲ့အတွက်ဒီတင်တန်းပြီးသွားရင်တင်တန်းပြီးသွားတဲ့လူတွေ ICT နည်းပညာကိုသုံးမယ်ပြီးတော့ကျွန်တော်တို့ကလုပ်ငန်းခွင်ထဲမှာသူ့ရဲ့လုပ်ငန်းဆက်ဆောင်ရေးပိုတက်အောင်လှုပ်လာနိုင်တယ်လှုပ်လာနိုင်တဲ့အပြင် management scale ပါတဲ့အတွက်သူရဲ့တက်ဆိုင်ရာ society လေးကလုပ်ငန်းလုံဆောင်မှု efficiency တက်လာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။တင်တန်းအပတ်စဉ်တန်တန်းကိုတလနှုန်းနဲ့3နှစ်တာကာလမှာအပတ်စဉ်36ခုဖွင့်သွားဖို့စီစဉ်ထားပေမဲ့လည်းမန္တလေးမြို့နဲ့အနီးတစ်ဝိုက်မှာပါတွားရောက်တင်တန်းပေးလို့ရတယ်လို့ကိုစောထက်အောင်ကပြောပါတယ်
။မန္တလေးမြို့တင်မဟုတ်ဘဲနဲ့တချို့နယ်တွေကကျွန်တော်တို့ကကာဗာလုပ်ချင်လို့စဉ်းစားထားပါတယ်။ဥပမာကျွန်တော်နထိုးဝင်းမြို့နယ်တောင်သာမြို့နယ်ရင်ရှိဖို့သဝင်းချင်းနယ်တွေမှာကျွန်တော်တို့စိတ်ပါဝင်စားတဲ့တင်တန်းကျောင်းတွေရှိတယ်ဆိုရင်လည်းကျွန်တော်တို့သွားပြီးတော့ပို့ချပေးမှာပါအဲ့တော့အပတ်စဉ်ကတော့အတိအကျတော့ပြောလို့မရဘူးပေါ့နော
်ရုံကြည်ရအခမဲ့စာကြည့်တိုက်မှာဖွင့်လှစ်မဲ့ HP Life Center ဟာ HP Computer Company နဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှု Agency တို့ရဲ့တတိယမြောက်ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်လက်ရှိတော့ရန်ကုန်မန္တလေးနဲ့အင်းလေးဒေသတွေမှာဖွင့်လှစ်ထားပြီးဒီမနက်ကတဝမ်းမှာ live center 12ခုအထိတိုးချဲ့ဖွင့်လှစ်သွားဖို့လည်းအစီအစဉ်ရှိပါတယ်ရှင်
။ VOE သတင်းတောက်မတ်တင်ကြီးလင်းတင်ပြတော်တာဖြစ်ပါတယ်ခင်ဗျာ။ VOE American တန်ရဲ့တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
明蘭南田島到達しました。VOA の奥羅14日、倒茶に目根辺シーズンにを盆満投入れて単位に便、ライドメーター50キロハース、5955ライドメーター190キロハース1585ルをば突射して投入れてばり。あく第2ブレイマーそういん目根タイ転設避にじゃ英語さ天賀さんね、2、アパセンジャマイカナまそういんの。
あれ地輪ね、あこうろんくな兄地で突ぴょうみて輪乱ら出てたじゃんもろ。အဲ့ဒီခြေရင်းကိုပထမဦးဆုံးထည့်လိုက်ဖို့လိုပါတယ်ထည့်ပြီးတဲ့အခါကျတော့မှဆေးခတ်တဲ့
ဒါကတော့ကျန်းမာရေးဦးစီးဌာနကဒေါက်တာကြည်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုအဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ i n in sMOKE smoke ကဒီနေရာမှာမိကိုအသွင်ဆိုတော့ guide home ရဲ့လုံကောက်ဒီပေကတော့မိကိုအသွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom ဒီပေကတော့အချီနီအလဟတကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စိတ်သိပံသူတေသနပြည့်စုံမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
Chusa gede mya, suzong gede mya, lahata piyare, along song song tware, suyin, idiom atong ya, bedu pyo mle.
Go up in smoke.
Lu pyo lu ya bade, era garo, digiri mne, jim pya gede, idiom atong me pi bade.
အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ကျမကြီးကဏ္ဍကိုဆက်ပြီးတော့တင်ဆက်ပါမယ်ကျမကြီးကဏ္ဍမှာရေးကြည့်ပြီးတော့ဖြစ်လေဖြစ်တာရှိတဲ့ဝမ်ရှော့ယောဂါကာဝေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံတစ်ခွမ်းမှာပြင်းထန်တဲ့ရေးကြည့်တာတွေကြောင့်တောက်သုံးရည်ညစ်ပတ်ပြီးတော့ဝမ်ပြည့်ဝမ်ရှော့ယောဂါတွေဆက်ဖြစ်ဖို့အန္တရာယ်ရှိနေတယ်ဆိုပြီးတော့ကျမကြီးပညာရှင်တွေကသတိပေးနေကြပါတယ်ဒီအကြောင်းကိုကျမကြီးဦးစီးဌာနနဲ့လုပ်ငန်းခွင်ပတ်ဝန်းကျင်ကျန်းမာရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာကြည်လွင်ဦးကိုကိုဝင်းမင်းကအခုလိုမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာကြည်လွင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းတာတွေနိုင်ငံတစ်ဝန်းပေါ့နော်သဘောမျိုးဖြစ်နေတဲ့အခါကျတော့ပြဿနာကဆရာရေကြီးပြီးတာနဲ့ဝန်ရောက်တာတွေဖြစ်လာလဲရှိတာပေါ့နော်အဲ့ဒီခါကျတော့ဒီကြေမှုတွေလည်းမဖြစ်ရအောင်ဒီဝန်ရကဖြစ်မှုကိုလည်း short ချနိုင်ပေါ့ဘာလို့အတိအကလုပ်တယ်လဲ
ကျွန်တော်တို့ဒီရေကြီးတဲ့အခါကျလို့ရှိရင်ရေနဲ့အတူတူရောပါလာတဲ့အညစ်အကြေးတွေအားလုံးနောက်ပြီးတော့ဒီရေကကြီးတဲ့အခါကျလို့ရှိရင်ဒီအိမ်နာတို့ဘာလို့အဲ့ဒါတွေပါအကုန်လုံးမြုပ်သွားတဲ့အခါကျတော့အဲ့ဒီအိမ်နာတွေဘာတွေဟာပါတစ်ဆင့်ပါလာတဲ့ဒီအညစ်အကြေးတွေအားလုံးအကုန်လုံးကရောပြုံးပြီးတော့ဒီတောက်တုံးရေဖြစ်တုံးတဲ့ရေတွင်းတွေရောဟာတုံကင်းရေတွေရောအဝေစီတွင်းတွေရောရှိသမျှနေရာတွေအားလုံးကိုညစ်ပတ်သွားပါတယ်ไอ้ญิบัตวาระจอมโหลแล้วคุณน่ะပြောတယ်ဒီတောက်တုံးကြီးဒီญิบัตပြီးတော့နောက်ပိုင်းမှာဖြစ်လာလေဝမ်ပြေဝမ်ချော်ယောဂါဆိုးသွားလေဝမ်ပြေဝမ်ချော်ယောဂါဖြစ်တယ်ဒီကိုရိုနာဟုတ်ပါဖြစ်လာနိုင်သေးတာပေါ့โ
อเคကာလာဝါယောဂါပါဆရာเนา
ะโอเคအဲ့ဒီမျိုးဝမ်ပြေဝမ်ချော်ယောဂါတွေကိုမဖြစ်အောင်အတွက်အဲ့ဒီญิบัตနေတဲ့ရေတွေကိုတန့်စင်အောင်လုပ်ဖို့တူတာပေါ့
ဟုတ်ကဲ့ဆရာအခုလို့ရေတန့်အောင်ပေါ့ဆရာကြီး ဘာတွေအဓိကလုပ်တင်တာ
ကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်အလုပ်ကတော့ဒီအကုန်လုံးဒီလိုမျိုးရေချမ်းပြီးဟေးဆိုလို့ရှိရင်ခုနရေသွင်းပေါ့နော်အများကြီးကျွန်တော်တို့နိုင်ငံလေးလည်းတွေးရေကိုအဓိကထားသုံးပါတယ်တွေးရေဆိုတဲ့ဟာရေသွင်းအဝိုင်းလို့ဟာလို့ပြောတာပါရေပုံနဲ့ခတ်ရတဲ့ရေသွင်းကိုကျွန်တော်တို့ဆိုလိုတာပါအဲ့ဒီရေသွင်းတွေဟာအကုန်လုံးခုနအညစ်အကြေးတွေစုပြုံပြီးတော့ဝင်သွားတာဖြစ်တဲ့အကြောင်းမို့လို့အဲ့ဒီရေသွင်းကိုပထမဦးဆုံးထည့်လိုက်ဖို့လိုပါတယ်ထည့်ပြီးတဲ့အခါကျတော့မှဆေးခတ်တဲ့ကိစ္စဘလီချင်းပေါင်းတာလို့ကလိုရင်းဆေးခတ်တဲ့ကိစ္စမျိုးကိုကျွန်တော်ကလောက်ဆောင်တင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုအပ်တဲ့ကလိုရင်းဆေးကိုဘယ်လိုရနိုင်မလဲဆရာ
အဲလိုအပ်တဲ့ကလိုရင်းဆေးကတော့ဒီနိုင်ငံအတွင်းမှာအခုဆိုလို့ဆိုတော့အလွယ်တကူရနိုင်ပါတယ်ကျွန်တော်တို့ချမ်းမာရေးဌာနကလည်းအဲ့ဒီကလိုရင်းဆေးရအောင်ကလိုရင်းဆေးတာဘလီချင်းပေါင်းတာကိုကျွန်တော်တို့ဆိုလိုတာပါအဲ့ဘလီချင်းပေါင်းတာကိုနေရာအလုံးမြို့နယ်အလုံးကြီးရွာအလုံးမှာရနိုင်အောင်လို့အကုန်လုံးဆောင်ရွက်ပေးထားပါတယ်အဲ့ဒီဆေးခတ်တဲ့လုပ်ငန်းကိုလည်းကျွန်တော်ဒီချမ်းမာရေးဌာနကနေပြီးတော့အားတက်ပြီးလိုက်ပြီးတော့လုပ်ပေးဖို့အစီအစဉ်ရှိပါတယ်။ဒါပေမဲ့အဲ့ဒီမှာဆေးခတ်တဲ့လုပ်ငန်းမှာရေတွင်းရေကိုခတ်တဲ့အခါကြလို့ရှင်ဒီရှိနေပြီးသားညဉ့်ညံ့သွားတဲ့ရေတွေကိုစုပ်ထုပ်ပေးနိုင်ဖို့အတွက်ကနံပါတ်1အဓိကထားပြီးတော့လိုအပ်တဲ့ဟာဖြစ်တဲ့ကြောင့်မို့လို့အဲ့ဒါကိုဒီပြည်သူတို့အားလုံးပါဝင်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေတာပါခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့ပြည်သူအနေနဲ့အတိအကျဆရာကြီးခုနကဒီခတ်ထုတ်တဲ့နေရာမှာဘာတွေပြင်ထားဖို့လိုမလဲ
။ကျွန်တော်လေယာဉ်ဆိုင်သူကြီးကိုနိုင်ငံဖြစ်တဲ့အကြောင်းလို့ကျွန်တော်တို့ရေသွင်းရေထောက်ထုတ်တဲ့ခါမှာအသုံးပြုတဲ့ရေစုပ်ချက်ကိုအသုံးပြုပြီးတော့ဆုပ်ထုတ်ပေးဖို့လိုပါတယ်။ကျွန်တော်တို့အတွေ့အကြုံအရရေစုပ်ချက်တစ်လုံးနဲ့မလုံလောက်ပဲနဲ့ရေစုပ်ချက်နှလုံးသွင်းလို့နဲ့ဂျိုင်းကိုဆုပ်လိုက်တဲ့အခါကျတော့မှသူကအောက်ကြီးလိုက်လာတဲ့အခါမှာမြန်မြန်ဆန်ဆန်ပြီးသွားနိုင်တာပေါ့။နောက်လောက်ရမယ့်အဟာကလည်းဒီတစ်တွင်းနှစ်တွင်းနဲ့လောက်ရတာမဟုတ်ပဲနဲ့တရွာလုံးနေနဲ့လောက်ရမှာဖြစ်တဲ့အကြောင်းလို့အင်းနဲ့အားနဲ့အများကြီးဝိုင်းပြီးတော့လုပ်ပေးဖို့လိုအပ်တဲ့သဘောပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာ
ဟုတ်ကဲ့ပါ
ဒေသခံလူထုတွေဘက်ကနေပေါ့နော်လှုပ်တာအပြင
်
ဒီ NGO အရက်ပဲအဖွဲ့အစည်းတွေအနေနဲ့ရော
ဟုတ်ပါတယ်တကယ်တမ်းဆိုလို့ချင်းဒေသခံတွေဆိုတဲ့ဟာကလောလောဆယ်သူတို့ကြီးနှုတ်ဝါတဲ့ခါမှာအိစက်တွေပါဝါကောင်းပါဝါနိုင်တယ်မျောဝါကောင်းမျောဝါနိုင်တယ်အဲ့ဒါတွေကိုပြင်ဆင်ထားတဲ့ဒီကူညီပေးနိုင်တယ်ဆိုတဲ့အရက်ပဲအဖွဲ့ NGO ပဲဖြစ်ဖြစ်ဟို NGO ပဲဖြစ်ဖြစ်အဲ့ဒါမျိုးတွေကနေဝိုင်းကူပြီးတော့လှုပ်ဆောင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တို့ကတော့ပို့ပြီးတော့အဆင်ပြေပါတယ်ကျွန်တော်ကျမကြီးဝန်ထမ်းအနေနဲ့ကတော့ဖေးပေးဝေဖို့ရယ်နောက်ပြီးတော့တချို့ဖေးတွေကိုသူတို့ကနေပြီးတော့ဘလုခရတဲ့ဆိုတဲ့ဟာကိုသင်ပေးဖို့ရင်ဟာတော့ကျွန်တော်ကျမကြီးဝန်ထမ်းတွေကတော့ like ပြီးတော့လှုပ်ဆောင်ပေးဖို့အစီအစဉ်ရှိနေကြပါတယ် like လည်းဟိုလိုပါမစလို့လှုပ်ဆောင်ပေးနေကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ဒီဆက်နဲ့ဆေးနဲ့ရဖို့အရေးကြီးတာပေါ့အဲ့ဒီတော့ဒီမှာ
မှန်ပါတယ်အဲ့ဆက်တွေနဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်ကျွန်တော်တို့ဆုတ်ထုတ်လိုက်တယ်ဆုတ်ထုတ်ပြီးရုံနဲ့မဟုတ်ဘဲနဲ့တို့ကရေတွင်းဆေးတယ်လို့ခေါ်တာပေါ့နော်တို့ဒီကျွန်တော်ရေတွင်းအောက်မှာရှိတဲ့ဟိုကြွားွားတဲ့အနေအနှစ်တွေပါတို့အကုန်လုံးဝိုင်းပြီးတော့ဆေးပေးနိုင်တယ်ဆိုလို့ရှင်ပြန်ဝင်လာတဲ့ရေကိုကျွန်တော်တို့ကဆေးခတ်ရုံပါပဲခင်ဗျာ
ဟုတ်ကဲ့ဆေးကွာဆရာကြီးဒီကျမကြီးဌာနမှာရတာတခုပဲရှိလားကျန်တဲ့နေရာတွေမှာကောအလွယ်တကူရနိုင်တာရှိလ
ားရနိုင်ပါလေခင်ဗျာအဲ့ဒီ region bound ဝယ်လို့ရတဲ့နိုင်ငံအနှံ့အပြားမှာရောင်းပေးနေတဲ့ဟာမျိုးတွေရှိပါတယ် INGO တွေကလည်းအဲ့ဒီဥပမာ UNICEF လို့လိုမျိုးဟာမျိုးပေါ့နော် WHO တို့ကနေပြီးတော့လည်းလုံလုံလောက်လောက်ဟိုပံ့ပိုးပေးဖို့အစီအစဉ်လည်းရှိကြပါတယ်ပံ့လည်းပံ့ပိုးပေးနေပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီ WHO တို့ဒီ UNICEF တို့ဒီရုံးတွေကိုလည်းဆက်သွယ်လို့ရနိုင်တာပါဆရာနော
်ဟုတ်ကဲ့ရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့တကယ်လို့ဒီဆေးဆိုင်ကနေပြီးတော့အလွယ်တကူအမြန်ဝယ်သုံးမယ်ဆိုတော့ဆရာအချိုးအစားကဘယ်လိုမျိုးဆက်ပြီးတော့ကလိုရင်းကိုသုံးတယ်လဲ
အများအားဖြင့်ကကျွန်တော်တို့နိုင်ငံတွေကိုဝင်တဲ့ဆေးကနှစ်မျိုးပဲရှိပါတယ် single strand bridging powder မျိုးတွေရှိပါတယ် double strand bridging powder မျိုးတွေရှိပါတယ်ခင်ဗျအဲ့တော့ဒီ single strand bridging powder ဆိုတဲ့ဟာကကျွန်တော်ဆက်မှတ်900ရာခိုင်နှုန်း300ရာခိုင်နှုန်းပါဝင်တယ်လို့ခေါ်ပါတယ်ကလိုရင်း double strand bridging powder ကတော့60နဲ့65ရာခိုင်နှုန်းပါဝင်တယ်လို့ကျွန်တော်တို့ခေါ်ပါတယ
်ဟုတ်ကဲ့အဲ့ဒါတွေကိုဘယ်လိုသုံးရမလဲဆိုတာကိုနည်းနည်းလေးရှင်းပြပေးပါလားရေပမာဏရေတွင်းတွင်းဆိုလို့ရှိရင်ဟုတ်ကဲ့
အများအားဖြင့်တော့ကျွန်တော်တို့နိုင်ငံထဲမှာအခုရေတက်တဲ့အချိန်မှာရှိတဲ့ရှိတာရှိတဲ့ရေပမာဏကတော့ကျွန်တော်ဒါအချမ်းမြင့်ကျွန်တော်ပြောပြလိုက်တာပေါ့နော်တိတိကျကျတွက်ချက်ပြီးတော့ရေပမာဏကိုတကယ်တွက်ချက်ရတာပါတွက်ချက်တဲ့ပုံစံလေးတွေပါတယ်ကိုလည်းကျွန်တော်တို့ကလည်းသူကရပါတယ်ရေကာလံကိုတွက်တဲ့အခါမှာနားအမြောက်ရေတွင်းရဲ့အချင်းအမြောက်ဒီအနေအဲ့ဒါမျိုးတွေနဲ့ကျွန်တော်ပြောလိုက်တာပါအလွယ်တကူပြောလို့ရှိရင်တော့ 50 square h နဲ့ကျွန်တော်ရေကာလံတွက်လို့ရပါတယ်ဆိုလိုက်တဲ့ရေကာလံကိုပဲရေတကာလံကိုဒီဘလောက်ဆိုတဲ့ဟာဥပမာဆိုလို့ရေတစ်ထောင်ကာလံကိုဇီဘရာဇွန်နဲ့ဒဇွန်ဆိုပြီးတော့အလွယ်တကူကျွန်တော်တို့ကပြောလို့ရပါတယ်တပတ်၁၀ရက်လောက်စရိုက်ကျွန်တော်တို့ခတ်ပြီးဖို့လိုတာပါ
ဟုတ်ကဲ့ဆရာအခုလိုဒီရေတွင်းတွေကိုတန့်အောင်လုပ်ပြီးတခြားအသုံးများတဲ့ရေရောဆရာကြီးတန့်အောင်လုပ်ဖို့ရှိသေးလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်တို့ဒီမှာအသုံးများတာအဲ့ဒီခုနကရေဟိုလက်တူတွင်းကျယ်လို့ပြောတဲ့ရေတွင်းအပြင်ကိုတုံငင်တွင်းတွေကိုတူးကြပါတယ်တုံငင်တွင်းလို့ဆက်ရေတွင်းလို့တူးကြပါတယ်တုံငင်တွင်းနဲ့အဝေးစီးတွင်းတွေအတူတူပါပဲတုံငင်တွင်းလို့ဆက်ရေတွင်းလို့ဆိုလို့ရှိရင်ခုနဘီဂျင်ပေါင်တာကိုဒီဟို double strand ဘီဂျင်ပေါင်တာပေါ့နော်အခုကတော့အများအားဖြင့်ကျွန်တော်တို့ဒီကိုဝင်နေတာ double strand ဖြစ်ပါတယ် double strand ဘီဂျင်ပေါင်တာကို zebra zone နဲ့28 zone ကိုကျွန်တော်ရေ73ကလာနဲ့ကျော်လိုက်ရပါတယ်ကျော်ပြီးတဲ့အခါကျလို့ရှိရင်ဟိုခုနအကုန်ဖြုတ်ထားတဲ့တနေ့တုံငင်ပဲဖြစ်ဖြစ်ကျွန်တော်တို့အဝေးစီးဟာပဲဖြစ်ဖြစ်အဲ့ဒါကိုပိုက်ပေးနာနေပြီးတော့ကျွန်တော်တို့အကုန်လုံး ညောင်ပြီးတော့ထည့်ရပါတယ်အဲ့ဒီရေနဲ့ပဲနောက်ပိုက်ရဲ့ဒီဘက်ကလည်းထည့်ရပါတယ်ပြီးတော့ကျွန်တော်အဲ့ရေနဲ့ပဲကျွန်တော်တို့အတွင်းထဲကိုအကုန်လုံးပက်ပြီးတော့ဆေးရပါတယ်ပြီးတဲ့အခါမှာနောက်ဆုံးမှကျွန်တော်တို့အဲ့ဒီရေအကုန်လုံးကိုဒီသုံးရင်းရေအတွင်းထဲကိုအကုန်လုံးကျွန်တော်တို့တွန်ထည့်ရပါတယ်တွန်ထည့်ပြီးတဲ့အခါမှာတရက်ထားရတယ်တရက်ထားပြီးတဲ့အခါမှာနောက်နေ့မနေ့ကျလို့ဆိုလို့ရှိရင်အဲ့ဒီရေကိုအကုန်လုံးစုပ်ထုတ်ပြေးလိုက်ရပါတယ်ဘယ်ထိအောင်စုပ်ထုတ်ပြေးရလဲဆိုတဲ့အခါကျတော့ကလိုရင်းနဲ့တင်းတင်းလေးခြံတဲ့ဒီစုပ်ထုတ်ရတဲ့အခါကျတော့အဲ့ဒီကိုကျွန်တော်သုံးလို့ရပါပြီ
ဟုတ်ကဲ့ဆရာဒီရေတန့်ရဖို့နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဒီကကလိုရင်းတိကျအောင်သင်္ကြန်ကျွန်တော်တို့ခတ်ပြီးနိုင်တယ်ဆိုလို့ရှိရင်တော့ဝါမျက်ဝေါင်းချော်ယောဂါကိုအထူးတလဲကာကွယ်ပေးနိုင်တယ်ဆိုတဲ့အကြောင်းပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာတကယ်လို့ကလိုရင်းခတ်ဖို့အတွက်ကျွန်တော်အမြင်မမီတဲ့ကာလမှာတော့ဒီကိုတက်နိုင်တယ်လို့ကြိုချက်ပြီးတော့ပဲအသုံးပြုတယ်နဲ့ဆိုတဲ့အကြောင်းလေးကျွန်တော်အကြံပေးလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးပတ်စင်ကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
ရောရှိမြခင်ဗျာအနာရပြည်တော်စုကြန့်ခိုင်တဲ့ပုံပြူရေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်းကြီးမားတဲ့ခေါင်းဆောင်မှုအပြောင်းအလဲတွေဖြစ်ခဲ့တာပါယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းနေရာမှာဥထေဥနဲ့အစာထိုးလိုက်ပါတယ်သူရဥရွှေမန်းနိုင်ကဖြစ်ဆောင်နေတဲ့ဒီပြည်တော်စုလွှတ်တော်နဲ့အစိုးရကြားအပြန်လန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂီးအနေနဲ့ဒီအာဏာရကြံ့ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းလဲတွေဖြစ်လာတာပါအခုလိုဒီကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါသလဲအခုလာမယ့်စနေညပိုင်းတရက်လီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါရယ်။ပအဝင်ဆွေးနွေးမင်းမြလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VV မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါရယ်။ဒါမှမဟုတ်မိမိဆွေးနွေးလူရာမင်းမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VV မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါရယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါရယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါရယ်။ပအဝင်ဆွေးနွေးမင်းမြကြမယ်တော်ရရှိနေကိုကျေးဇူးပါရယ်ခင်ဗျာ။
စနေညတည်းရဲ့လိလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ပန်ကြအပ်ပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုအလှည့်ပေးကြအောင်ပါ Burma News International BNI အဖွဲ့ဝင်နေကြားဒေတာသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါပြည်နယ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဟာကယားပြည်နယ်မှာဝင်ရောက်ရှင်ပြန်အရွေးခံသွားမယ်လို့ဒေသခံတွေယူဆနေကြတဲ့ဆိုရံနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်အလုံးအမှုဆောင်အဖွဲ့အားလုံးကို SNLD ပါတီကနေတာဝန်ကလည်းရပ်ဆိုင်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျမရေအကူအညီတွေဆက်ပြီးလိုအပ်နေဆဲဖြစ်ပါတယ်ရေဘေးတန်အဓိကခံခဲ့ရတဲ့မြောက်ဦးမြို့မှာတော့အပြက်စီးတွေနဲ့နှုံးမြေတွေကိုမရှင်းနိုင်သေးတဲ့အတွက်သွာလာရေးခက်ခဲနေတယ်လို့လျှက်စစ်မီးလည်းပြတ်တောက်နေပြီးစာတင်ကြောင်းနဲ့ဈေးတွေကိုပါပိတ်ထားရဆဲဖြစ်တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်မင်းပြမျိုးနယ်ဘက်မှာဖျားနာသူတွေနဲ့ဝမ်းကိုက်ယောဂါခံစားနေရသူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအရေးပေါ်လို့အပ်နေတယ်လို့ပုံနာကျွန်းနဲ့ကြောက်တော်မျိုးနယ်ကကြေးရွာတွေမှာလည်းတောက်ရည်အတွက်အခက်ခဲကြုံနေကြရပါတယ်ရခိုင်ပြည်နယ်မှာရေဘေးကြောင့်တည်ဆုံးသူ50နီးပါးရှိပြီးလူပေါင်း2,000ကျော်ရေဘေးတင့်ခဲ့တယ်လို့စိုက်ပျိုးမြေအေကပေါင်း2,000ခန့်ပျက်စီးခဲ့တယ်လို့ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်
လာမဲ့ရွေးကောက်ပွဲမှာပြီးထောင်စုဝင်ကြီးဦးစိုးသိန်းနေနဲ့ကြရားပြည်နယ်အတွင်းမှာဝင်ရောက်ရှင်ပြန်ရွေးခန့်သွားဖွဲ့ရှိတယ်လို့ဒေသခံတွေကြားမှာတတင်းထွက်ပေါ်နေပါတယ်ဝင်ကြီးဦးစိုးသိန်းနေနဲ့ကြရားပြည်နယ်ပေါ်ရခဲမြုပ်နယ်အတွင်းမှာကုညီထောက်ပံ့မှုတွေပေးဆောင်နေတဲ့အပေါ်အခြေခံပြီးတော့တတင်းတွေထွက်ပေါ်နေတာပါပေါ်ရခဲမြုပ်နယ်ကလက်စစ်မြေမရသေးတဲ့ခြေရွာတွေကိုဆူလာမီအိမ်တွေကိုထောက်ပံ့ပေးတာတွေစေတန်းအောင်တဲ့ကလေးငယ်တွေကိုစုငွေသုံးတင်ပေးအပ်ချီးမြှင့်တာတွေဆရာဆရာမတွေကိုထောက်ပံ့ငွေ1000ပေးအပ်ခဲ့တယ်လို့ချီးကွက်ကြေးရွာဖွံ့ဖြိုးရေးအထောက်အကူပြုအဖွဲ့ကအထွေထွေတွင်ရင်မှုဦးထွန်းရွှေကပြောပါတယ်အလားတူရင်းနှီးပေါက်ကြေးရွာမှာဆိုလာမီအိမ်84လုံးစကိုင်းနဲ့အလုံး40နဲ့ကြေးတဲ့ဆေးပေးခန်းကိုပြန်လည်ပြုပြင်နိုင်ဖို့အတွက်ငွေကျပ်30ပေးအပ်ခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးလတင်ကပြောပါတယ်
မွန်ပြည်နယ်ရေးမြို့နယ်ရှိကျုံလောင်းရွာတဲ့အနီးခလာရ68တတ်ရင်တနက်ပစ်ကွင်းအနီးမှာရှိတဲ့ခြံတွေကိုတပ်ပိုင်မြေအဖြစ်သိမ်းယူဖို့ဆောင်ရွက်နေတယ်လို့ခြံပိုင်ရှင်တွေကပြောပါတယ်ခြံရှင်12ဦးကိုဩဂုတ်လ5ရက်နေ့မှာစကခ19ကနေဆင့်ခေါ်ခဲ့ပြီးတပ်ပိုင်မြေဖြစ်ကြောင်းလက်မှတ်ရေးထိုးဖို့အတင်းပြောဆိုခဲ့တယ်လို့ခြံရှင်တွေကပြောပါတယ်တပ်ပိုင်မြေအဖြစ်သိမ်းစီမဲ့ခြံတွေကရောဘာပင်9နှစ်ကနေအနက်30စိုက်ပျိုးထားတာကြောင့်လက်မှတ်မထိုးနိုင်ဘူးလို့လဲချမ်ပိုင်ရှင်တူကပြောပါတယ်အခုလိုချမ်မြေသိမ်းဆီးမှုလောက်ရတွေအတွက်ချမ်ပိုင်ရှင်တွေကနေမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကိုတင်ပြထားပါတယ်
2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးပါတီမွန်အနေနဲ့ကိုစလေလောင်း၄နေရာဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်ကိုစလေလောင်းတွေအနေနဲ့မွန်ပြည်နယ်မှာ3နေရာနဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်မှာ3နေရာဝင်ရောက်ရှင်ပြိုင်တော့မယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်လူတော်ကနေတဆင့်အမျိုးသမီးတန်းတူရေအခွင့်ရေးရရှိရေအတွက်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အမျိုးသမီးတွေဦးဆောင်တဲ့အမျိုးသမီးပါတီမွန်ကို2014ခုနှစ်ကတည်ထောင်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ရှစ်လေးလုံးအထိမ်းမှတ်ပွဲမှာရှမ်းစာပေပညာရှင်ဆိုင်းဖာကနေရှမ်းသမိုင်းအကြောင်းနဲ့စာပေတွေကိုဟောပြောခဲ့ပါတယ်ဆရာဆိုင်းဖာအနေနဲ့စာပေဟောပြောပွဲမှာရှစ်လေးလုံးနဲ့သက်ဆိုင်တဲ့အကြောင်းနိုင်ငံရေးအကြောင်းစာပေနဲ့လူမှုအဖွဲ့အစည်းအကြောင်းတွေကိုဟောပြောခဲ့တယ်လို့ပွဲတက်ရောက်သူဆိုင်းလိတ်ကပြောပါတယ်ရှမ်းစာပေပညာရှင်ဆိုင်းဖာဟာရှမ်းစာပေပြန်ပွားရေးအတွက်တိုးပန်းဆောင်ရွက်နေသူဖြစ်တယ်လို့ရှမ်းလူထုရဲ့လေးစားမှုကိုခံရပြီးထင်ရှားတဲ့စာပေပညာရှင်တူလည်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ပါတီကော်မတီဝင်တွေကနေနမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်ကအလုံးအမှုဆောင်အဖွဲ့အားလုံးကိုတာဝန်ကနေရပ်ဆိုင်းခဲ့ပါတယ်ပါတီအဖွဲ့ချုပ်အနေနဲ့ပြည်သူတွေရဲ့ဆန္ဒကိုဖြည့်ဆည်းဖို့ရွေးကောက်ပွဲဝင်ရမယ်လို့အမည်ရှိနေတယ်လို့နမ်ခမ်းမြို့နယ်ကကော်မတီဝင်တွေကတော့ပြည်သူတွေရွေးချယ်ရွေးမထွေပြားအောင်ရွေးကောက်ပွဲမဝင်ဘူးလို့ဆုံးဖြတ်ခဲ့တယ်လို့လည်းအမည်ရှိနေပါတယ်ဒီအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင
်နမ်ခမ်းမြို့နယ်ကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေအနေနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာအဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့သဘောဆောင်တယ်လို့အထွေထွေတွင်ရေးမှူးဆိုင်းညွန့်လွင်ကပြောပါတယ
်ဇူလိုင်14မှာကျွန်တော်တို့လူမှုဆောင်ကိုပေါ်ပြထိုင်ပါတယ်အားလုံးကရွေးကောက်ပွဲဝင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတည်ငြိမ်ပြီးဖြစ်တဲ့ချမ်းမှတ်ခဲ့တယ်အဲ့ဒီအချိန်မှာနမ်ခမ်းမြို့မှာကရွေးကောက်ပွဲမဝင်ဘူးဆိုတော့သူတို့မြို့နယ်အလုံးမှုဆောင်ဖွဲ့ဆုံးဖြတ်ချက်တွေရှိပါတယ်သူတို့လည်းပဲဟိုကော်မတီဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်ဘူးဟိုကော်မတီကအားလုံးတကြီးတကြီးပဲချခဲ့တဲ့ဆုံးဖြတ်ချက်ဆိုရင်အဲပါတီဝင်ပဲဖြစ်ဖြစ်ပဲမြို့နယ်ကော်မတီပဲဖြစ်ဖြစ် SNL ရဲ့အမြင့်ဆုံးဆုံးဖြတ်ချက်ချတာကိုလိုက်နာမယ်တာဝန်ရှိတယ်
အဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အတွက်နမ်ခမ်းမြို့နယ်ကလုံမှုဆောင်တွင်အားလုံးတာဝန်ကနေရပ်ဆိုင်ခဲ့တာပါနမ်ခမ်းမြို့နယ်တွင်မှကြားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်ရွေးခါမှာဖြစ်တဲ့အတွက်ပြည်သူတွေရွေးချယ်ရေးမထွေပြားအောင်ရွေးကောက်ပွဲမဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့နမ်ခမ်းမြို့နယ်ကကြားကောင်းပါတီဥက္ကဋ္ဌဆိုင်လင်မြတ်ကရှမ်းပါတာနဲ့ပြောပါတယ
်ဟောလုံချုံပုံကန်ဟိုဆိုခမ်းတဲ့ပါတီလေးဝါအာဂျွန်နန်အန်
ဘူကော်မတီအမြင်သဘောထားနဲ့ကျွန်တော်တို့နှံခမ်းမြို့နယ်ကော်မတီသဘောထားကမတူလို့ဖြစ်တယ်ကျွန်တော်တို့ကြားကောင်းပါတီဟောင်းကအခြေအနေအရကြားပြူပါတီဖြစ်လာဖို့ပံ့ပိုးလာကြတယ်ကျွန်တော်တို့နှံခမ်းမြို့နယ်ရဲ့လက်ရှိအခြေအနေအရလဲဒီပါတီကခုကွဲပြီးခွဲပြီးတော့လှုပ်လို့မရဘူးပါတီကွဲရင်လူထုလည်းကွဲမယ်လူထုကွဲရင်ပြည်ထောင်စုတွေကိုစုပေါင်းဖြည့်ရှင်းလို့ရတော့မှာမဟုတ်တော့ဘူ
းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ပါတီကိုမဲပေးချင်တဲ့သူတွေရဲ့ဆန္ဒကိုအလေးထားရမှာဖြစ်တယ်လို့လဲဆိုင်းညွန့်လွန်ကဆိုပါတယ်
တမျိုးသားလုံးကိစ္စဖြစ်တဲ့အတွက် နံခမ်းမျိုးနယ်လုပ်ပိုင်ခွင့်မျိုးခဏရပ်ဆိုင်လိုက်တယ်ပြီးတော့ SNL ရဲ့မဲဘိုးကိုထည့်ခင်တဲ့မျိုးလူစုတွေကိုလည်းကျွန်တော်တို့ကအလေးနဲ့ထားမှာဖြစ်တယ်
ကြားကောင်းပါတီကနေနံခမ်းမျိုးမှာရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တဲ့ကိစ္စမြို့နယ်ကော်မတီတွေကိုအလုပ်တော်ဝင်ရပ်ဆိုင်ထားလိုက်တဲ့ကိစ္စတွေကြောင့်လူငယ်တွေကြားမှာလည်းအမြင်ကွဲလွဲမှုတွေရှိနေတယ်လို့ကြားကောင်းပါတီအနေနဲ့နံခမ်းမျိုးမှာရွေးကောက်ပွဲမဝင်ဖို့မြို့နယ်ကော်မတီကိုအလုပ်တော်ဝင်ပြန်လည်အနှင်းဖို့ထောက်ခံမှုလက်မှတ်လိုက်လံကောက်ယူနေတယ်လို့လူငယ်ကောင်းဆောင်ဇိုင်လာဆိုးကပြောပါတယ်
ဆက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျိုလီဟာကချင်ပြည်နယ်မြစ်ကျနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့မြစ်ကျနားမြို့မှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းတွေလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ထားပါတယ်။
Hollywood minimi Angelina Jolie ဟာကချင်ပြည်နယ်ကကချင်မျိုးသမီးဖွဲ့တင်တဲ့တွေ့ဆုံရမှာတော့စစ်ပွဲတွေတွင်အမျိုးသမီးတွေကြုံတွေ့နေရတဲ့အချမ်းဘက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုအသိကထားမေးမြန်းခဲ့တယ်လို့ Dual Gender ဖွံ့ဖြိုးရေးဖောင်ဒေးရှင်းဖွဲ့တာဝန်ခံဒေါ်နန်းဘူးကပြောပါတယ်။
မျိုးသမီးတွေနိုင်ငံရေးအချမ်းဘက်မှုရတံပိုးရင်ကျွဲ့လေသူကခန်းခန္ဓာတစ်ခုအနေနဲ့သူကတောင်းရင်ထားတာလေးရှိခဲ့တာကျွန်တော်တို့ကအဲ့ဒီဟာကိုအသိကပြောတယ်ပြီးတော့ကျွန်တော်တို့ဒီ2017ကနေဒီနေ့ထိ3000ကျော်ကစစ်ကြီးနေရတဲ့အကြောင်းကိုပြောတယ်ပြီးတော့အဲ့ဒီထဲမှာအများဆုံးအမျိုးသမီးနဲ့မိန်းကလေးဖြစ်တယ်အခုလက်ရှိမှာလည်းဖြစ်နေရပြီးတော့တရားရှင်ဆိုင်တဲ့အခါမှာလည်းပဲဒီတော့မှတရားမျှတစွာဆုံးဖြတ်မှုမခံရဘူးဆိုတဲ့အကြောင်းကိုပြောပြရတယ်တရားမနှစ်ယောက်ကိစ္စရယ်23နှစ်အရွယ်ကိုတပိုင်းကျင်းနေတဲ့အဖွားကိုဝန်တင်းချင်းမှုကြံရဲကိစ္စရယ်ပေါ့နော်
တိုင်းပြည်ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းမင်းနီမီဂျူလီကိုတင်ပြခဲ့တယ်လို့လည်းတော်နန်းပူကဆက်ပြောပါတယ
် IDP တွေရတင်ရထိုက်တဲ့အဖြစ်တွေဆုံးရှုံးနေတယ်ဆိုတဲ့အကြောင်းရယ်လက်ရှိမှာလည်းပဲ IDP ကိုထောက်ပံ့ဖို့အဲ့ဆိုဆန္ဒရိက္ခာလည်းပဲ short ချနေတယ်ဆိုတဲ့အကြောင်းတွေပေါ့နော်ဒီရိက္ခာပို့ဖို့အတွက်လည်းအစိုးရဖြစ်တဲ့ဆိုတဲ့အကြောင်းကိုကျွန်တော်အသေးစိတ်ပြောပြရတယ
်ရုပ်ရှင်မင်းနီမီအင်ဂျယ်လီနာဂျူလီဟာမြစ်ကြီးနားမြို့ဂျမိုင်းကောင်းရပ်ွက်မှာရှိတဲ့ဒုက္ခသည်စခန်းထဲမှာလည်းအမျိုးသမီးတွေနဲ့အတီးကဆွေးနွေးတာမျိုးမင်းများအပိဓာမျိုးလှုပ်ခဲ့တယ်လို့ကြံမိုင်ကောင်းဒုက္ခတဲ့စခန်းရဲ့ကော်မတီဝင်သူဖြစ်သူဦးအောင်မြတ်ကခုလိုပြောပါတယ
် IDP မြန်မာပြည်နဲ့တိကျတိကျတယ်ဆိုတာကျွန်တော်တို့သိရတယ်ရှင်နိုင်တဲ့ဆိုင်ကြီးမှာအားလုံးကိုအားပေးတော့တယ်ဆိုတာလည်းသိရပါတယ
်ရုပ်ရှင်မီနီမီဂျူလီအနေနဲ့အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြဖတ်သူတွေကိုတရားဥပဒေနဲ့ညီအရေးယူပေးဖို့နဲ့မြန်မာအမျိုးသမီးတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွပါဝင်နိုင်စေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကယားပြည်နယ်ဘော်လခဲမြို့နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့လှုပ်ဆောင်ချက်အပေါ်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားပွဲရှိနေတယ်လို့ဒေသခံတွေအကြားမှသတင်းပြန့်နှံ့နေပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။
တော်ရရှင်တွေအခုနားဆင်ကြရတာကတော့ Burma News International BNI အဖွဲ့ဝင်နေကြာဒီတာသတင်းတောက်တွေတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။ VOE ကတောက်ကြာနေမနေ့ကအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
လွန်ခဲ့တဲ့19ရာစုနှစ်ကအမေရိကန်တောင်ပိုင်းမှာကျွန်းဘဝကနေထွက်ပြေးလာကြတဲ့လူမဲကျွန်းတွေကိုအကူအညီပေးခဲ့ကြတဲ့အကွန်ရဲ့အဖွဲ့တွေအသုံးပြုခဲ့ကြတဲ့ဂေဟာတွေကိုမြေအောက်ယထာလန်လို့ဆိုပြီးခေါ်ဝေါ်ခဲ့ကြပါတယ်မကြသေးခင်ကအီရတ်နိုင်ငံကိုတွားရောက်ခဲ့တဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတစ်ယောက်ကတော့ IS စစ်သွေးကြောအဖွဲ့ရဲ့ကြေကျွံပြူတာခံကြရတဲ့ယေဇီဒီအမျိုးသမီးတွေနဲ့မိန်းကလေးတွေလွမြောက်ဖို့ရေးအသက်ဆုံးကြိုးပမ်းနေကြတဲ့27ရာစုခေတ်လူမှုကွန်ရက်တစ်ခုအကြောင်းကိုတွေ့ရှိခဲ့ပါတယ်။အမျိုးသမီးတွေကိုကဲတင်ရမှာပါဝင်ခဲ့ကြသူတွေရဲ့ရဲစွမ်းတက်တီတာမကဖမ်းဆီးခံထားရတဲ့အမျိုးသမီးတွေရဲ့ခါးသီးလာတဲ့အတွေ့အကြုံတွေကိုလည်းမှတ်တမ်းတင်ရုပ်ရှင်ဒါရိုက်တာအက်ဒ်ဝတ်ဝော့စ်ကပြောပြခဲ့တာပါ။ယေဇီဒီလူမျိုးတွေလိုလူနည်းစုအမျိုးသမီးတွေနဲ့မိန်းကလေးတွေဟာဆိုရင်ညှဉ်းပန်းနှိပ်စက်ခံရအုပ်စုလိုက်မတိန်ကျင်ခံရ၊ကျွံပြုတ်ခံရ၊အကျဉ်းချခံရယုံသာမကတချို့နေရာတွေမှာဆိုရင်အသက်ခံကြရတဲ့အထိ IS စစ်သွေးကြွအဖွဲ့ရဲ့လက်ထက်မှာစကလုံးနဲ့ဖော်မပြနိုင်လောက်အောင်ဖျက်ဆီးခံကြရပါတယ်။
ကိုတုံးလုံးအဝက်ပလာနဲ့ဈေးတွေမှာလဲလဲခံရရောင်းစားခံကြရတယ်လို့ IS အဖွဲ့ဝင်တွေကိုမလုံးပေးတဲ့အနေနဲ့ကန့်လန့်တာ IS တိုက်ခိုက်ရေးသမားတွေကိုစုချတာမျိုးတွေလည်းခံကြရပါတယ်စစ်သွေးကြွတွေကတော့သူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကြွားဝါနေကြပြီးဒီမျိုးသမီးတွေဟာမွတ်စလင်မဟုတ်ကြတဲ့အတွက်သူတို့ရဲ့လုပ်ရက်တွေဟာဘာသာရေးအရလှုပ်တင်လှုပ်ထိုက်တဲ့ကိစ္စဖြစ်နေလေအဆက်မရှိပြောဆိုတတ်ကြပါတယ်ဒါပေမဲ့လို့လဲ IS အကြမ်းဖက်အဖွဲ့ရဲ့အုပ်စိုးမှုအောက်မှာဘာသာကြားလူမျိုးစုအမျိုးသမီးတွေကြီးဒီလိုခံစားနေကြရတာတော့မဟုတ်ပါဘူးမွတ်စလင်မျိုးသမီးတွေနဲ့မိန်းကလေးတွေလည်းခံစားနေကြရတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေမကြသေးခင်ကထုတ်ပြန်ခဲ့တဲ့လူမောင်ကိုကူးမှုစီရင်ခံစာထဲမှာ IS တပ်ဖွဲ့ဝင်တွေဟာသူတို့ထိန်းချုပ်ရနေမြေတွေကဒေသခံမိန်းကလေးတွေနဲ့အမျိုးသမီးတွေကိုသူတို့တပ်ဖွဲ့ဝင်တွေနဲ့အတင်းအဓမ္မလက်ထပ်ခိုင်းပြီးငင်းဆန်ခဲ့ရင်တပ်ဖြတ်ခံခဲ့ကြရတဲ့အကြောင်းဖော်ပြထားပါတယ်။မနစ်တုံးကပဲ IS အဖွဲ့ကနေဗတ်ပြောင်းလာသူအသက်25နှစ်အရွယ်ဆီးရီးယားအမျိုးသမီးတဦးနဲ့ CIA ရုပ်သံမေးမြန်းခန်းတစ်ခုမှာတော့IS အဖွဲ့တွေကနိုင်ငံခြားတပ်ဖွဲ့ဝင်တွေဟာသူတို့လက်ထပ်ထားတဲ့သူဖြစ်တာတောင်မှအမျိုးသမီးတွေပေါ်အင်မတန်မှရရဆက်ဆက်ပြုမှုတဲ့ကြောင်းအကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကြောင်းအရေးပေါ်ဆက်ယုံရောက်ကြတဲ့ဇနီးတဲ့တွေလည်းရှိကြောင်းပြောဆိုခဲ့ပါတယ်။လုံုံရဲကြောင့်သူ့နာမည်ကိုခါဒီဂျာလို့သာဖော်ပြခဲ့တဲ့ဒီမျိုးသမီးကလူတွေကိုတတိပေးချင်တာကြောင့်အထူးသဖြင့် online ပေါ်ကဝါဒဖြန့်ချိမှုတွေနဲ့ IS အဖွဲ့တွေပူးပေါင်းမှုအယုံသွင်းခံရတဲ့သူ့လိုအမျိုးသမီးတွေအတွက်အင်တာဗျူးပေးဖို့လက်ခံခဲ့တာဖြစ်တယ်လို့လည်းဆိုပါရယ်စစ်သွေးကြွတွေရဲ့လှည့်စားမှုကိုဘယ်သူမှမခံစေချင်ဘူးမိန်းကလေးတော်တော်များများဟာဆိုရင်လဲသူတို့ကသာအစ္စလမ်ဘာသာဝင်စစ်စစ်ဖြစ်တယ်လို့ထင်နေကြတာမျိုးတွေရှိနေကြတယ်လို့လည်းပြောဆိုခဲ့ပါရယ်ပဋိပက္ခအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဇိုင်းနက်ဘန်ဂူရာကတော့ IS အဖွဲ့ဟာသူတို့ရဲ့အယူအဆတွေစစ်စင်ရေးတွေမှာအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ရက်ဆက်စံကြုံမှုတွေကိုအဓိကအစိပ်ပိုင်းတစ်ခုဖြစ်ထဲ့သွင်းကျူးလွန်နေကြတယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုရက်ဆက်စံကြုံမှုဟာဆိုရင်လူကုန်တိုက်ခါနဲ့ယဉ်ကျေးတဲ့လူဖွဲ့စည်းအတွက်တကယ့်ကိုအခြေခံကြတဲ့အစိပ်ပိုင်းတွေမှာထိုးနှက်ချက်တစ်ခုပါ။လူမှုတိုင်းဝိုင်းတွေကိုလုံးဝဖျက်ဆီးလိုက်သလိုတည်ငြိမ်အေးချမ်းစေဖို့ကြိုးပမ်းမှုတွေမှာလည်းပုံမှုခက်ခဲစေပါတယ်။ဒီအတွက်လည်းအမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်တွေအနေနဲ့ IS အဖွဲ့ကိုအနိုင်ယူချေမှုမှုဆက်လက်တန်းထိတ်ထန်ချထားစေဖြစ်ကြောင်းပါရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 ထိ9မီတာ16 19နဲ့24ဒီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ကထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါလိမ့်မယ
်ဒီကံပြိုးပါတီခေါင်းဆောင်ပိုင်းအကြောင်းလဲနဲ့ပတ်သက်ပြီးသတိပြုမိပြီးတော့အချိန်လေးကိုလေ့လာစောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကအဲ့ဒီလိုပြောသွားတာပါလာမယ့်ရွေးကောက်ပွဲတွေဟာယုံကြည်ရဖို့အားလုံးပါဝင်မှုရှိဖို့ပွင့်လင်းမြင်သာဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းရှင်းဖို့အစိုးရနိုင်ငံတော်လုံခြုံရေးတပ်ဖွဲ့တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုဆက်ပြီးတိုက်တွန်းပါတယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရကပြောသွားပါတယ်။ဗိုလ်ဒူးနေညကဖြစ်ခဲ့တဲ့ပြည်တော်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးပါတီခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ရမှာရဲတပ်ဖွဲ့ဝင်တွေပါဝင်နေဆိုတဲ့သတင်းတွေကြောင့်ဆိုရင်မိတဲ့အကြောင်းရန်ကုန်မြို့ပြည်ထောင်စုတိုင်ရဲ့ကြာသပတေးနေ့ထုတ်ပြန်ချက်တခုမှဖော်ပြထားပါတယ်။ဒီတော့ဒီမှာပဲလက်ရှိအချိန်မှာတော့သူတော်ဦးရှိမန်းဘက်ကတုံ့ပြန်ပြောဆိုချက်ဇုံရောက်ထွက်မလာသေးသလိုသူ့ဘယ်မှာရှိနေပြီးတော့သူ့ရဲ့အချိန်တွေဘယ်လိုရှိနေလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး။အမေရိကန်ကုန်တယ်လွှတ်တော်အမတ်တွေရဲ့အခေါ်အဖြစ်မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်မွတ်စလင်လူနည်းစုတွေနဲ့တခြားနိုင်ငံသားတွေပေါ်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုတန်ခတ်အရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်နူးကအမေရိကန်ဗန္ဒာရေးဝန်ကြီးဌာနကိုစာရေးသားတောင်းဆိုလိုက်ပါတယ်။ရိုးနိုင်ငံရှေ့မြောက်ပိုင်းချန်ဂျင်းမြို့စိတ်ကမ်းမြို့ကဘေးရန်တွေဖြစ်စေတဲ့ပစ္စည်းတွေတိုးလောင်ထားတဲ့ကုလောင်ရုံတစ်ခုမှာဗိုလ်ဒူးနဲ့နောက်ပိုင်းကကြီးမားတဲ့ပေါက်ကွဲမှုတွေဆက်လိုက်ဖြစ်တာကြောင့်မိသက်သမား18ဦးအပါအဝင်လူ90ထဲမှနေသေဆုံးသွားပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့တော်မှာဒီကနေ့နိုင်ငံသားဝန်ကြီးကယ်ရီကအမေရိကန်ရဲ့နိုင်ငံတော်အလံကိုလွှင့်နေပေးပါမယ်။1962ခုနှစ်ကစလို့ပထမဆုံးချိန်အမေရိကန်နဲ့ကျူဘာတန်မှဆက်ဆံရေးအထိမ်းအမှတ်တန်ယုံပြန်ဖွင့်တာပါခင်ဗျာ
။အားတော့နောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာတောခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမှနဲ့အတွက်စီစဉ်ထုတ်လို့ရမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ဆံမိုးပြီပါညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်အစီအစဉ်တွေကိုတိုင်းတိုမီတာ16 19နဲ့25ရုပ်ကနေနားတော်တာဆင်နိုင်ကြပါလေခင်ဗျာတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.